Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2016ခုနှစ်ဩဂုတ်လ17ရက်နေ့ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ယူပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုရှင်းပြနေကျွန်တော်ကြော်ကြော်သိင်ကြညာမှာပါစီးရီးယားနိုင်ငံအာလပူမြို့လူကြောင်းတိုက်ခတ်မှုမှာဒဏ်ရာရတဲ့ကလေးငယ်လေးပုံကဘာတဝမ်းပြန့်နှံ့နေပါတယ်တူရကီအာနာသိန်းကျိုးဝတ်မှုရဲ့နောက်ွယ်ကကျိုးကင်သူလို့ဆွဆဲထားတဲ့ဘာသာရေးကောင်းဆောင်နဲ့ဆက်ဆက်တဲလူတန်းများရှိသူတွေကိုရဲတပ်ဖွဲ့ကရှာဖွေစစ်ဆေးနေပါတယ်တောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်ဒီကနေ့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းသတင်းလွှာတွေထဲမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ပေါ်မှာနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်နိုင်တဲ့ကိစ္စရပ်တွေအကြောင်းနဲ့အတူတရုတ်နိုင်ငံဘက်ကမြန်မာမျက်စုံအရေးကိုလည်းအပြေရှားဖို့ပြောကြားခဲ့ပါတယ
်။ဒီခံတော်နေ့ရရှန်အန်ရာစုကြည်ကိုဇာပြောတာလားဂျုံဖန်ရှိဝါ
တရုတ်လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါ။ရီယိုအိုလံပစ်အားကစားပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်နေကြတဲ့မြန်မာတင်းရဲ့အခြေအနေနဲ့အတူဒီကနေ့အိုလံပစ်အားကစားပြိုင်ပွဲတွေအကြောင်းနဲ့အမေရိကန်ရဲ့တောင်ပိုင်းပြည်နယ်မှာသမိုင်းတင်တဲ့အဆိုးဆုံးရေပေးကြောင့်ဒုက္ခရောက်နေကြတဲ့သူတွေကိုကုညီကယ်ဆယ်ရေးဘာတွေဆောင်ရွက်ပေးနေသလဲဆိုတာကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံအာလပိုမြို့ကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်တာမှာထိခိုက်ဒဏ်ရာရပြီးသွေးတွေဖုန်တွေနဲ့ဖုံးလွှမ်းနေတဲ့ကလေးငယ်လေးရဲ့ထိလန့်မွယ်ရုပ်ပုံကိုပုံမှန်သတင်းမီဒီယာတွေမှာရောလူမှုကွန်ရက်မီဒီယာတွေမှာပါထုတ်လွှင့်ဖြန့်ဝေနေကြတာမျိုးကဘာတဝမ်းကလူတွေတွေ့ကြရပါတယ်။မျက်နှာမှာဖုံတွေသွေးတွေပေးကျန်နေပြီးကြက်တွေတည်ပြီးတော့အားပြတ်နေပုံရတဲ့ကလေးငယ်လေးအရေးပေါ်လူနာတင်ရင်ကားတွေကလေမော်ရောင်ခုံလေးတစ်လုံးပေါ်မှာထိုင်နေတဲ့ပုံကိုစီးရီးယားတိုက်ခိုက်လှုပ်ရှားသူတွေကထုတ်လိုက်တာပါ။အဲဒီကောင်လေးဟာအသက်9နှစ်ရွယ်အော်မရန်ဖြစ်တယ်လို့အာလဘူမျိုးကဆီယာဝန်အိုဆာမာအာဘူအယ်အက်စ်ကဒီကနေ့ပြောပါတယ်အမ်ဒန်လို့ခေါ်တဲ့စေယုံကိုဗိုလ်ထုနေညမှာအကောင်လေးကိုခေါ်သွားပြီးဥကောင်းတန်ရာတွေကိုကုသပေးပြီးတော့စေယုံကဆင်းခွင့်ပြုလိုက်တယ်လို့ဆီယာဝန်ကအတည်ပြုပြောပါတယ်တပုံတွင်တင်ထားတဲ့ခါတာဂျီခိုင်မှာလေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်ပြီးတဲ့နောက်အဲ့ဒီကလေးလေးတန်ရာရခဲ့တာပါလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်9ယောက်အပါအဝင်လူရှိဦးသေဆုံးတယ်လို့အမ်ဒန်စေယုံဆီယာဝန်တူကပြောပါတယ်တိုက်ခိုက်မှုဖြစ်ပြီးသိမကြခင်မှာပဲဘေးဒဏ်သင့်ခဲ့သူတွေကိုကယ်ဆယ်ရေးလုပ်သားတွေနဲ့သတင်းတောက်တွေကအပြည့်စည်းပုံတွေကနေဆွဲထုတ်ကြပါတယ်။ကူညီကယ်ဆယ်ကြသူတွေထဲမှာပါသူတူကတော့ဆီးရီးယားစစ်ပွဲရဲ့ဆိုးရွားလာတဲ့အခြေအနေကိုပြတဲ့ထင်ရှားတဲ့ဓာတ်ပုံကိုရိုက်ယူခဲ့သူဓာတ်ပုံဆရာမာမုတ်ရက်စလန်ဖြစ်ပါတယ်
။တူရကီနိုင်ငံအရှေ့ပိုင်းကရဲစခန်းတွေနားမှာဒီကနေ့မနေ့အစောပိုင်းကကားဘုံးနှလုံးပေါက်ကွဲပြီးလူ6ယောက်ထပ်မံသေဆုံးပြီး120ကျော်ဒဏ်ရာရသွားပါတယ်။ပထမကားဘုံးကဗန်ပီနယ်မှာပောက်ကွဲတာဖြစ်ပြီးရဲတပ်ဖွဲ့ဝင်တဦးနဲ့အရက်သားနှစ်ဦးသေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်20ထက်မနည်းအပါအဝင်ဒါဇင်ပေါင်းများစွာဒဏ်ရာရသွားပါတယ်။နောက်ထပ်နာယီအနေငယ်ချပြီးတဲ့နောက် LZ ရဲစခန်းရဲ့ပန်းချန်ထဲမှာနောက်ထပ်ကားဘုံးတစ်လုံးပောက်ကွဲပြီးလူ3ဦးသေဆုံးပြီးတော့100ထက်မနည်းဒဏ်ရာရသွားပါတယ်။ပောက်ကွဲမှုရဲ့လက်သက်အဖြစ်ဘယ်သူကမှမပြောသေးပေမဲ့လေအာဏာပိုင်တွေကတော့ကတ်စစ်သွေးကြွားတွေရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။မကြသေးခင်လတွေအတွင်းတူရကီနိုင်ငံအရှေ့ပိုင်းမှာကတ်လက်နက်ကိုင်တွေကအလားတူတိုက်ခိုက်တာမျိုးတွေလှုပ်ထားတာပါဒုတိယပောက်ကွဲမှုကိုရိုက်ယူထားတဲ့ဗီဒီယိုထဲမှာရဲစခန်းအပြင်ဘက်ကနေမိခိုးလုံးကြီးတက်သွားပြီးကားအတော်များများပြိုလဲကျနေတာကိုတွေ့ရပါတယ်အဆောက်အဦပြင်ပေါက်တကားတွေလည်းဖွင့်ထွက်သွားပါတယ်ရှင
်ဖာဒူလာဂူလန်နဲ့ဆက်ဆက်တဲ့ဆိုတဲ့လူတွေကိုတူရကီရဲတပ်ဖွဲ့ကဒီကနေ့မနေ့အာရုံမတက်ခင်မှာဖမ်းဝရမ်း200နီးပါးထုတ်ပြန်ပြီးနေရာဌာနတရားကျော်ကိုရှာဖွေစစ်ဆေးပါတယ်ဒီကလကအနာသိမှုကြိုးစားမှုရဲ့နောက်ွယ်ကစီစဉ်သူဖြစ်တူရကီအစိုးရကဖာဒူလာဂူလန်ကိုဆွဆွဲထားတာပါကူလန်ရဲ့ဘာသာရေးဆိုင်ရာလုပ်ငန်းတွေကိုရန်ကုန်ဝေထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့သူ့ကိုထောက်ခံသူတွေကြားအဆက်ဆက်ကူရှာဖို့အတွက်တူရကီဗန်နာငွေကြေးဆိုင်ရာရဲတပ်ဖွဲ့ကဦးဆောင်ပြီးအခုလိုရှာဖွေစစ်ဆေးတာပါကူလန်ကကြိုးကန်စစ်ဆေးနေလို့ဆိုရကဆွဆွဲပြီးထောင်ပေါင်းများစွာသောရဲတပ်ဖွဲ့ဝင်တွေနဲ့စစ်ဖက်ဝန်ထမ်းတွေပါတဲ့ဇူလိုင်လ15ရက်နေ့ကအာနာသိန်းကျူးပတ်မှုဟာခဏတာပဲကြာခဲ့ပြီးတော့လူ280မှန်းနဲ့တည်ဆုံးခဲ့ပါတယ်အဲ့ဒီဖြစ်ရပြီးတဲ့နောက်အစိုးရကရေးပေါ်အခြေအနေကြေညာပြီးအာနာသိန်းမှုကြံစီတယ်လို့ဆွဆွဲခံရတဲ့လူတွေကိုစပြီးဖမ်းခဲ့တာပါ
ပလူတူနီယံပြန်လည်တန့်စင်ထုတ်လုပ်တဲ့လုပ်ငန်းကိုပြန်စနေပြီလို့မြောက်ကိုရီးယားကပြောတဲ့ပေါ်အထူးစိုးရိမ်ပြီးစိတ်မကောင်းဖြစ်ရတဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဌာနကဒီကနေ့ပြောပါတယ်
။해외언론을통해핵실험을중단하지않겠다고하면서사용후연료봉재처리및
နျူကလ িয়ার စံတတသုံးပြီးသားလောင်စာချောင်းတွေကိုပြန်လည်တန့်စင်တာနဲ့နျူကလ িয়ার လက်နက်အတွက်တန့်စင်ပြီးယူရိုနီယံအသုံးပြုတာကိုရပ်မှာမဟုတ်ဘူးလို့ပြပမီဒီယာတွေကနေတဆင့်မြောက်ကိုရီးယားကဗုဒ္ဓဟူးနေ့မှာပြောပါတယ်ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုရှင်းရှင်းလင်းလင်းချိုးဖောက်တာပါပဲနိုင်ငံတကာငြိမ်းချမ်းရေးနဲ့နျူကလ িয়ার ကင်းရှင်းရေးအတွက်စိန်ခေါ်ချက်တရဖြစ်တယ်လို့လည်းဖြစ်ပါတယ်ဒီအတွက်တောင်ကိုရီးယားအစိုးရအနေနဲ့အထူးစိုးရိမ်ပြီးတော့စိတ်မကောင်းဖြစ်ရပါတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရချိုဂျွန်ယောက်ကဒီကနေ့တာမန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်အဓိကနိုင်ငံကြီးတွေသက်ဆိုင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလိုအပ်တဲ့လုပ်ငန်းချက်တွေကိုလုပ်သွားမယ်လို့လည်းပြောခွင့်ရချိုကပြောပါတယ်ဒီကိစ္စအပေါ်စိုးရိမ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကလည်းပြောထားပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ဒေါန်ဆန်းစုကြည်ကိုဒီကနေ့ဝန်ကြီးချုပ်လီခေချန်းကနိုင်ငံတော်ကွန်ပျူတာဖွဲ့နဲ့ကြိုဆိုပါတယ်။အဲဒီနောက်ခေါင်းဆောင်တို့ဦးဆွေးနွေးကြတာမှာမြေစုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းပေါ်လာပါတယ်။ဒေါန်ဆန်းစုကြည်ရဲ့အခုတရုတ်နိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်သက်အနိုင်ရပြီးအစိုးရဖွဲ့ပြီးခဲ့ကြဆိုရင်ပထမဆုံးနိုင်ငံတော်အဆင့်ခီးစဉ်ဖြစ်ပါတယ်။ဒေါ်လာ 3.6 ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားတဲ့ EAOD မြေပုံကမြေစုံဆဲစီမံကိန်းရဆိုင်ထားတာကိုတရုတ်ဘက်ကပြန်ဆကျင်နေတာပါ။မြန်မာနိုင်ငံတွင်းမှာအပြင်းထန်ကန့်ကွက်တာတွေပေါ်လာပြီးတဲ့နောက်အရင်သမရဦးသိန်းစိန်လက်ထက်မှာစီမံကိန်းကိုရပ်ဆိုင်းထားခဲ့တာပါ။ဆယ်ကြောင်းအီယာဝရီမြစ်နဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေနဲ့မြန်မာနိုင်ငံမှာလျှက်စစ်တပ်အလုံးလောက်မရှိတာတွေကိုစီမံကိန်းကိုကန့်ကွက်သူတွေကထောက်ပြကြတာပါ။ဒီဆယ်ဆောက်ပြီးတဲ့နောက်ထုတ်မဲ့အရေးလျှက်စစ်90ရာခိုင်နှုန်းကတရုတ်ပြည်ကိုသွားမှာပါ။အီယာဝရီမြစ်ပေါ်ကဆယ်စီမံကိန်းတွေကိုလေလံဆန်းစစ်ဖို့ကော်မတီတရက်ကိုမကြသေးခင်ကပဲဖွဲ့စည်းထားပါတယ်။တရုတ်မြန်မာနယ်စပ်တလျှောက်ကလူမျိုးစုလက်နက်ကိုင်အဖွဲ့တွေအပါအဝင်ဒိုင်ယန်သားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စကိုလည်းတရုတ်အစိုးရနဲ့ဒေါန်ဆန်းစုကြည်တို့ဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။ပေါ့ကြာနေမှာတော့ဒေါန်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံဖို့အစီအစဉ်ထားပါတယ
်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတတေရဲ့မူရဆေးဝါးနှိမ်နင်းရေးစီမံချက်ပေါ်ဝေဖန်ပြောဆိုတာကြောင့်သမ္မတဘက်ကပြန်လည်ဆွဆွဲပြီးချင်းချောက်ပြောဆိုတာတွေရှိထားပေမဲ့လည်းသမ္မတဒူတတေကိုတရားဝင်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ရေးဆက်ပြီးတွန်းအားပေးသွားမယ်လို့ဖိလစ်ပိုင်အမျိုးသမီးအထက်လွှတ်တော်အမတ်တူကပြောပါရတယ်။သမ္မတဒူတတေရဲ့တိုက်ခိုက်မှုတွေဟာအုပ်ချုပ်ရေးအာဏာကိုမတော်မတရားအလွဲသုံးစားလုပ်တာဖြစ်တယ်လို့ဒီကနေ့မနီလာမြို့တော်မှာစိတ်ခံစားချက်အပြစ်နဲ့ပြောတဲ့မိန့်ခွန်းနဲ့အထက်လွှတ်တော်အမတ်လိုင်လာဒီလီမာကပြောသွားပါရတယ်။ပြီးခဲ့တဲ့ဇွန်လမှာဒူတတေအာနာရလာပြီးကတည်းကဆိုရင်မူရဆေးဝါအယောင်းအဝယ်လုပ်တဲ့ဆိုတဲ့တန်တရားနဲ့လူပေါင်း1000ထက်မနည်းတပ်ပြခံထားရတဲ့ပေါ်လွတ်တော်စုံစမ်းစစ်ဆေးမှုတစ်ခုကိုဒီလွတ်တော်အမတ်ဒီလီမာကလုပ်နေတာပါဖိလစ်ပိုင်နိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွဲနေတဲ့မူရဆေးဝါလုပ်ငန်းရဲ့အယောင်းအဝယ်လုပ်သူတွေကိုအမြင့်ပြဖြည့်ရှင်မယ်ဆိုတဲ့ကတိနဲ့သမ္မတဒူတတေရွေးကောက်ပွဲကိုအနိုင်ရလာတာဖြစ်ပါတယ်ရှင်
ဘရာဇီးလနိုင်ငံမှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲ12ရက်မြောက်မနေ့ကအမျိုးသားဘောလုံးပြိုင်ပွဲ semi final ပွဲတွေမှာအင်ရှင်ဘရာဇီးကဟွန်ဒူရက်စ်ကို6-2မရှိဂျာမနီကနိုင်ဂျီးရီးယားကို2-2မရှိနဲ့အတည်တည်နိုင်ရပြီးဘောလုံးပွဲတက်သွားပါတယ်။အင်ရှင်ဘရာဇီးနဲ့ဂျာမနီဘောလုံးပွဲကိုတော့စနေနေ့ကစားပါမယ်။ဘောဒူးနေ့ကပဲလုပ်တဲ့အမျိုးသမီးမီတာ100တန်းကျော်ပြိုင်ပွဲမှာအမေရိကန်ကဘရီယန်နာရိုလင်းစ်ကရွှေစုရပြီးသူ့ရဲ့အသင်းဘော်တွေဖြစ်တဲ့နီယယ်အာလီနဲ့ခရစ်စတီကက်စလင်းတို့ကငွေနဲ့ကြေးအတည်တည်ရတာကြောင့်အမေရိကန်အသင်းကစုစည်း3ခုစလုံးကိုရသွားတာပါ။ဒီကနေ့မှာတော့ကမ္ဘာတက်ရှိထင်ရှားအမြန်ဆုံးလူသားလူတင်စားခေါ်ဆိုကြတဲ့ဂျမေကာနိုင်ငံသားယူဆိန်ဘိုလ်တ်ဟာမီတာ200တာတို့ပြည့်ပွဲမှာသူ့ရဲ့ဂုဏ်ပုဒ်ကိုဆက်ထိန်းနိုင်ဖို့လိုအပ်မှာဖြစ်ပါတယ်။2022ခုနှစ်လန်ဒန်အိုလံပစ်မီတာ200ပြည့်ပွဲမှာဘိုလ်တ်အနိုင်ရခဲ့ပြီးဒီနှစ်မီတာ100ပြည့်ပွဲကိုလည်းအနိုင်ရထားပြီးပါပြီ။ဒါပေမဲ့လည်းသူကအနိုင်ရုံသက်သက်မဟုတ်ဘဲကမ္ဘာစံချိန်ချိုးဖို့ကိုလည်းမျှော်လင့်ထားတာပါ။မီတာ200ကို19စက္ကန့်အောက်နဲ့ရအောင်ပြည့်ပြီးလက်ရှိသူကိုယ်တိုင်ပဲတင်ထားတဲ့ကမ္ဘာစံချိန်ကိုချိုးဖို့ဘိုလ်တ်ကမျှော်လင့်ထားပါတယ်။
အိုလံပစ်ရေကူးပြိုင်ပွဲမှာဝင်ပြိုင်ခဲ့တဲ့အမေရိကန်ရေကူးအသင်းကရေကူးအားကစားသမားနှုတ်ဟာလူရက်ခံရတဲ့ဆိုတဲ့ဖြစ်ရတစ်ခုနဲ့ပတ်သက်တဲ့မေးခွန်းတွေကိုဖြေဖို့အတွက်ရီယိုဒီဂျနေရိုမြို့မှာထိမ့်သိမ်းခံခဲ့ရတဲ့ဆိုတာအမေရိကန်အိုလံပစ်ကော်မတီကအတည်ပြုလိုက်ပါတယ်။ဂန်နာဘန့်စ်နဲ့ဂျက်စ်ကွန်ဂယ်တို့ကိုရီယိုအိုလံပစ်ကနေအမေရိကန်ကိုပြန်မဲ့လေရင်ပေါ်ကနေမနေ့ကခေါ်ချသွားပြီးလေစိတ်ထဲကအထူးရက်တပ်ဖွဲ့အခြေစိုက်တဲ့နေရာကိုချက်ချင်းပဲခေါ်သွားပါတယ်။နောက်ထပ်အသင်းဖော် James Fan အပါအဝင်ရေကူးအားကစားသမားစုစုပေါင်း၄ယောက်ကိုရက်တပ်ဖွဲ့ဝင်ဖြစ်သူတို့ကိုသူတို့ပြောတဲ့လူတွေကတနင်္ဂနွေနေ့မှာတနက်နဲ့ထောက်ပြီးအလူရက်ခံခဲ့ရတယ်လို့အတူပါတဲ့သူတို့ရဲ့အသင်းဖော် ရာယာလောက်ဂျီကပြောတဲ့အပေါ်ဘရာဇီးရဲ့တပ်ဖွဲ့ကစက်ပြီးစုံစမ်းစစ်ဆေးနေတာပါအမေရိကန်ရေကူးအားကစားသမားတွေဟာဖြစ်စဉ်ကိုအမှန်အတိုင်းအားလုံးမပြောဘဲထားတာမျိုးဖြစ်နိုင်ခြင်းရှိပြီးမိကုံးတွေကိုဖြေဖို့လိုတယ်လို့ဘရာဇီးတာဝန်ရှိသူတွေကပြောနေပါတယ်ဒီသတင်းပတ်အစောပိုင်းကလူရဲခံခဲ့ရတဲ့ဖြစ်ရပေါ်လောက်တီနဲ့ဖိုင်တို့ပြောတာတွေမှာကွဲလွဲနေတယ်ဆိုပြီးနိုင်ငံထဲကနေထွက်မသွားကြဖို့ဘရာဇီးတရားသူကြီးတူကဗုဒ္ဓဦးနဲ့အစောပိုင်းမှာတာစီမိန်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဗုဒ္ဓဦးနဲ့ကအဲ့ဒီအမိန့်ထွက်မလာခင်မှာလောက်တီဟာအမေရိကန်ကိုပြန်ရောက်လာပြီလို့သူရဲ့ဖခင်ဖြစ်သူက AP သတင်းဌာနကိုပြောပါတယ်ရှင်
။အမေရိကန်တောင်ပိုင်းလူဝီဆီယနာပြည်နယ်မှာမကြုံဘူးလို့အောင်ရေကြီးပြီးလူ73ဦးတဲ့မနေ့တည်ဆုံပြီးတဲ့နောက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမိမြေလုံခြုံရေးဝန်ကြီးဂျေးဂျွန်ဆန်တွားပြီးတော့စစ်ဆေးကြည့်ရှုဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစပြီးမိုးအချိန်လက်မှတ်30နီးပါးအထိစံချိန်တင်မိုးရွာပြီးတဲ့နောက်ဘတ်တူရူးအရက်နဲ့ပတ်ဝန်းကျင်တွေမှာရေကြီးနေတာပါ။ခမန်းကြီးနေအိမ်ပေါင်း 4,000 လောက်ပျက်စီးပါတယ်။ Federal ရေးဘော်အခြေအနေစီမံခန့်ခွဲမှု Agency FEMA တာဝန်ရှိသူတွေလောအပ်ပေးတွေပြင်ကြက်ချင်တီတပ်ဖွဲ့ဝင်တွေလည်းအဲ့ဒီဒေသမှာသွားပြီးအကူအညီပေးနေကြပါတယ်။ဒီပြည်နယ်ဟာဟာရီကိန်းမုန်တိုင်းတွေနဲ့တိတ်ကိုယဉ်ပါပြီးသားဒေသလို့ရေပုံအားဖြင့်ပြောလို့ရပေမဲ့လည်းအခုကမိုးကြီးရွာတဲ့အခြေအနေဖြစ်ကြောင်းသိလိုက်ရတာကတော့နေရာအများပြားဟာဘယ်တော့မှရေမကြီးဘူးတဲ့နေရာတွေဒါမှမဟုတ်လေလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကသာရေကြီးတာကိုကြုံဘူးတဲ့နေရာတွေဖြစ်တယ်ဆိုတာပါပဲလို့ကြက်ချင်တီအဖွဲ့တာဝန်ရှိသူတူကအပြည့်အဝကိုပြောပါတယ်။တောက်ကြနေကြတဲ့ကဆိုရင်လူပေါင်း 3,000 ကျော်ကိုကယ်ဆယ်ထားပြီးပါပြီ။ကယ်ဆယ်လုပ်ငန်းအများစုကိုပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့နဲ့ပြည်내အာဏာပိုင်တွေကလုခဲ့တာဖြစ်ပေမဲ့ဒေသခံတွေကလည်းလှေတွေကားတွေခါရက်တယောက်လှော်လှေလေးတွေနဲ့သူတို့ကိုယ်တိုင်ဝင်ပြီးအကူအညီပေးကြတာလည်းရှိပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ရှင်တရုတ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်ပြည်သူသမ္မတနိုင်ငံဝန်ကြီးချုပ်လီခတ်ချန်တို့ဒီကနေ့တရုတ်နိုင်ငံပေကျင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ခေါင်းဆောင်နှစ်ဦးတွေ့ဆုံရမှာနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြစ်ဆုံရေကာတာရေအားလျှက်စစ်စီမံကိန်းကိစ္စကိုလည်းအဖြေရှာဖို့တရုတ်ဝန်ကြီးချုပ်ကပြောသွားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းသိထားရသမျှနောက်ဆုံးအခြေအနေတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါရှင်
။မဟာချာခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတရုတ်နိုင်ငံဝန်ကြီးချုပ်လီခါချန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဒီကနေ့ဒေသစံတော်ချိန်ညနေ6နာရီမှာတွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေး၊ကဏ္ဍစုံပူးပေါင်းဆောင်ရွက်ရေး၊စစ်ဖက်ပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။အခုလိုတွေ့ဆုံဆွေးနွေးရမှာလူအများစိတ်ဝင်စားနေတဲ့မြစ်ဆုံရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့လည်းတရုတ်ဝန်ကြီးချုပ်ကဒေါအောင်ဆန်းစုကြည်ကိုပြောဆိုခဲ့ကြောင်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယိုဇမ်မင်းကအခုလိုပြောပါတယ
်။ဒီခံတော်နေ也向安山书记公子表达了充分。
你说一个啊，给啥呢？不得比马苏啊，你呢？天天要把啥干的我呢？撇掉下坡背部，温州李克强啊，那个罗代明啊，不过到三十几个表给娃嘞。马苏啊，你呢？你给啥？不如干对我们来说呢？不得比天天瞄着啥撇下坡，手上一工地地啊，破地他比为了到三十几个表娃嘞。
ဒါပြင်တော့ဆန်းစုကြည်အနေနဲ့လည်းနှစ်နိုင်ငံအကျိုးရှိစေမယ့်နည်းလမ်းတစ်ခုရှာဖွေဖို့သူရဲ့စိတ်အားတက်တမှုကိုထုတ်ပေါ်ပြသသွားတယ်လို့လည်းဒုနိုင်ငံခြားရေးဝန်ကြီးဇမ်မင်းကပြောပါရတယ်။နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာတရုတ်နဲ့မြန်မာနိုင်ငံဟာအပြန်အလှန်လေးစားမှုရှိပြီးတော့တာဝန်ညီမျှအပြန်အလှန်ဆက်ဆံခဲ့ပြီးမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မှုနဲ့ပြည်သူတွေရဲ့နေထိုင်မှုဘဝအဆင့်မြင့်မားရေးဆောင်ရွက်နေတာတွေမှာတရုတ်နိုင်ငံအနေနဲ့အားဖြည့်ကူညီသွားမှာဖြစ်ကြောင်းလည်းတရုတ်ဝန်ကြီးချုပ်လီကပြောပါရတယ်။နှစ်နိုင်ငံဆက်ဆံရေးအနေအထားနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ
်ကျမတို့ကြည့်စုတာဟာကျမတို့ရဲ့ mix ဖြစ်ဆွေးပြေးဖြစ်ဆိုတာအပေါ်ဒီတိုင်းနဲ့ကျမတို့နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးဟာလည်းပြောင်းလဲတယ်ဆိုတာပို့ပြီးတော့ကောင်းမှုမို့ပို့ပြီးတော့တည်မြဲဖို့ပို့ပြီးတော့ခိုင်မာဖို့အပြောင်းလဲတွေပဲဖြစ်မယ်လို့ကျမတို့ယုံကြည်မျှော်လင့်ပါတယ်
ဒီကနေ့မှာပဲစီးပွားရေးနဲ့ဤပညာပိုင်းဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲဒီထဲမှာတရုတ်မြန်မာနယ်စပ်ကနေမိုင်20အကွာမှာရှိတဲ့ကွန်လုံမှာမဟာဗျူဟာရရေးပါတဲ့တံတားတစ်စင်းတခါရန်ကုန်နဲ့မန္တလေးမြို့တွေမှာတရုတ်နိုင်ငံအနေနဲ့ဆေးရုံတရုံစီဆောက်လုပ်ပေးဖို့ကိုလည်းနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်တွန်းကတော့လူထုတွေရဲ့ကန့်ကွက်တောင်းဆိုမှုကြောင့်ရုပ်နိုင်ငံဘက်ကဒေါ်လာ 3.6 ဘီလီယံကုန်ချခံတည်ဆောက်မဲ့မြစ်ဆုံရေအားလျှက်စစ်စီမံကိန်းကို2012ခုနှစ်အတွင်းမှာစိုင်းငံ့ထားခဲ့ပါတယ်။လူမှုပတ်ဝန်းကျင်ဂေဟစနစ်အပါအဝင်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်ပျက်စီးစေနိုင်တာကြောင့်အခုလိုဆန္ဒထုတ်ဖော်ခဲ့တာပါ။ဒါပြင်မြစ်ဆုံရေကာရာစီမံကိန်းနဲ့ပတ်သက်ပြီးအဲဒီအချိန်ကအစိုးရအနေနဲ့ပွင့်လင်းမြင်သာစွာလုပ်ကိုင်ခဲ့ခြင်းမရှိတာကြောင့်လည်းလူမှုအကြမ်းအကျဉ်းနှက်မှုတွေတိုးလာတာဖြစ်ပါတယ်။အရှိတောင်အရှမအကြီးဆုံးရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင်းကအခုလိုပြောပါတယ်။
မြစ်စုံကိစ္စနဲ့ပတ်သက်ပထမဆုံးအားဖြင့်အဲ့ဒီမြစ်စုံသဘောတူညီချက်ထဲမှာဘာတွေပါတယ်ဆိုတော့ပြည်သူလူထုကိုပထမဆုံးအသိပေးဖို့လိုပါတယ်အဲ့ဒါတဝန်းစုစုကြည်ကဂတိပေးထားပြီးသူကမဖသေးဘူးဆိုတဲ့ဟာပဲနောက်ဆုံးပြောခဲ့တာကြားတယ်ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီထဲမှာဘာတွေပါတယ်ဆိုတော့ပြည်သူလူထုကိုအသိပေးရမယ်เนาะပြည်သူလူထုရဲ့ဆန္ဒသဘောထားကိုမှန်မှန်ကန်ကန်ရရှိနိုင်အောင်လုပ်နောက်ပြီးကြတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းဖြစ်အောင်ဆောင်ရွက်ရတာဟာအစိုးရကောင်တရရဲ့လုပ်ငန်းလို့ကျတော့တာဝန်လို့ထင်ပါတယ်။နောက်သူ့ရဲ့အောင်မြင်မှုလည်းဖြစ်မှာပါ
။ဒေါက်ဆန်းစုကြည်ဟာ2015ခုနှစ်အတွင်းတုန်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တူအနေနဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်သမ္မတရှီကျင်းပင်အပါအဝင်ဝန်ကြီးချုပ်လီကာချန်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုခီးစဉ်ကတော့ NLD ပါတီကနေအာဏာရလာပြီးနောက်ပိုင်းပထမဆုံးတွားရောက်တဲ့တရုတ်နိုင်ငံခီးစဉ်မှာနောက်လာမှာတွားရောက်ဖို့ရှိနေတဲ့ American ပြည်ထောင်စုခီးစဉ်မတိုင်ခင်မှာတရုတ်နိုင်ငံကိုအခုလိုတွားရောက်တာလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေအပြင်အင်းကြီးချင်းအင်အားကြီးတရုတ်နိုင်ငံနဲ့ပါဆက်ဆံရေးပုံမှန်ထိန်းသိမ်းဖို့မြန်မာအစိုးရဆက်ဆက်အနေနဲ့ဆောင်ရွက်ခဲ့ကြတာလို့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတမ်မန်ဟောင်း Trevor Wilson က VOE ကိုခုလိုပြောပါတယ်
။ Any Myanmar leader has had to deal with this sort of dilemma that they've
ဆာဇာအရာရာမှာအင်အားတာလွန်တဲ့အိမ်နီးချင်းနိုင်ငံနဲ့ဆက်ဆံရာမှာအကြက်တဲဆိုက်ရောက်တဲ့အခြေအနေမျိုးကိုမြန်မာနိုင်ငံအစိုးရဆက်ဆံအနေနဲ့ကြုံရတာပါ။မြန်မာနိုင်ငံအနေနဲ့လည်းသူတို့ရဲ့အကူအညီတွေလိုအပ်ပါတယ်။မြန်မာခေါင်းဆောင်တွေဟာတစ်ဖက်မှာတရုတ်နဲ့ဆက်ဆံရတယ်လို့တစ်ဖက်မှာလည်းအမေရိကန်နဲ့ဆက်ဆံရတာပါ။တခြားသူတွေလိုပဲဒေါန်ဆန်းစုကြည်ကဒီအခြေအနေကိုကောင်းကောင်းသဘောပေါက်ပါတယ်
။ဒီကနေ့မနေ့ပိုင်းတုန်းကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတရုတ်နိုင်ငံဂျာယေးဝန်ကြီးဝန်ယူနေလဲတွေ့ဆုံခဲ့ပါတယ်။ငားရကြခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ဒေါန်ဆန်းစုကြည်ဟာမနေ့ဖက်မှာတော့တရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ
။ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းကိုအောင်အောင်စူးစီးတင်ပြသွားတာပါ။အခုဆက်ပြီးရီယိုနွေရာသီအိုလံပစ်ပြိုင်ပွဲဝင်မြန်မာအားကစားသမားအဖွဲ့ရဲ့ရှင်ပြိုင်မှုအခြေအနေတွေကိုပြောပြပေးပါမယ်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ Rio Olympic အားကစားပြိုင်ပွဲမှာမြန်မာအားကစားသမားအဖွဲ့ဟာစုတစိတ်တစ်ခုမှမရခဲ့ပေမဲ့အားကစားနည်း၃မျိုးကိုတော့အားရကျေနပ်မှုရှိတယ်လို့မြန်မာ Olympic အားကစားအဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့ Olympic ပြိုင်ပွဲလို့နိုင်ငံတကာအားကစားပြိုင်ပွဲတွေမှာအောင်မြင်မှုမရတာဟာတနိုင်ငံလုံးအတိုင်းအတာနဲ့အောက်ခြေအဆင့်ပြိုင်ပွဲတွေမှာထူးချွန်တဲ့အားကစားသမားတွေထွက်ပေါ်လာတာနဲ့ဒါကြောင့်ဖြစ်နိုင်တဲ့ဖြစ်တယ်လို့လည်းပြောပါတယ် Rio Olympic အားကစားပြိုင်ပွဲမှာမြန်မာအားကစားနည်း၅မျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးဒီကနောက်ဆုံးပြိုင်ခဲ့တဲ့ပြေခုံပြေပြိုင်ပွဲနဲ့ပတ်သက်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ကဟိုဆက်လိုက်ဒီတန်း၅ရောင်ပြိုင်ပါတယ်ခင်ဗျသူအပွဲမှာက20နဲ့9ရောင်ပေါ့နော်သူကကျွန်တော်တို့24အဆင့်ရတော့ခံရရတော့15-50သူ့ရဲ့အကောင်းဆုံးစံပြေကိုတော့ဟိုမဝင်ပါဘူးခင်ဗျနောက်တစ်ယောက်ကရွှေဒီမြင့်ကကျွန်တော်တို့65ဦးမှာသူက62အရှင်းရပါတယ်။အဲတူရရဲ့ဆံရရတော့ကျွန်တော်တို့နမီနစ်66.98ဖြစ်ပါတယ်။အဲ့ဒီလေပဲဗမာပြည်မှာရတဲ့အကောင်းဆုံးစံချိန်ကတော့မမီပါဘူးခ
င်ဗျ။ဟုတ်ကဲ့။အဲသူတို့ကဘာဖြစ်လို့အကောင်းဆုံးစံချိန်မရကြတာလဲ
။ဒီလက်ရှိရှိတဲ့ရာဒီဦးရူတို့ရှာဒီပင်ကျန်းမာရေးတော့ကောင်းတယ်။တကယ်ပြီးတဲ့အခါကျတော့ fit ဖြစ်တာဖြစ်တာလည်းရှိမှာ။ကျော်လေးကိုပြီးရဆိုချင်းမလန်းတော့လောက်กว่าလေသူကဆံရကြောင်းသွားတာပေါ့
အဲ့တော့ကျွန်တော်တို့ဒီမြန်မာအားကစားအဖွဲ့ကအခုပွဲတွေအကုန်လုံးပြီးသွားပြီလားအခြေအနေရောဘယ်လိုပါလဲ
ဟိုကျွန်တော်တို့လာပြိုင်လာအားသာနီးဟာမျိုးပေါ့နော်ငါးနီးမှာကျွန်တော်တို့၃နီးရတော့အားရပြပေါ့လောက်နည်းနီးရတော့ကျွန်တော်တို့ဒါကျွန်တော်တို့အားနေနေဒီဆက်လက်လုံးဆောင်အောင်ပေါ့အဲ့နည်းနီးရတော့ကျွန်တော်တို့ပြေကုန်ပြင်းနေကြီးဘူး
အဲ့ဒီအာဂဇာနီနှစ်ခုပေါ်ပြေခုံပြင်းတဲ့ရေခူးမှာကကျွန်တော်တို့ကဘလိုမျိုးအားနည်းချက်တွေရှိနေတာ
။ဘယ်လိုမျိုးအားနည်းချက်ဆိုတော့ဒီလက်ရှိကျွန်တော်တို့ရဲ့အာဂဇာသမားရောဒီမှာတဲဘက်နိုင်ငံကြီးနဲ့ကြည့်ရခါရမ်းလို့ရှိရင်တော့ဟိုရေမောအလုံးကျဲခေါ်အားစားကွာရယ်လေ။အဲ့တော့အဲ့လိုမျိုးသူတို့လိုပဲရေမောအလုံးကျဲခေါ်အားနဲ့ဒီမြရဲ့အာဂဇာသမားမျိုးကြီးကျွန်တော်ကဖြတ်ပြီးတော့လူစက်ပြပေါ်ရှာမယ်လို့
ဆိုတော့ဒီဥစ္စာကဒီအရန်မောင်းအလုံးထယ်ခွန်အားအဲ့ဒီဟာတွေကွာတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီအားကစားသမားတွေဒီဟိုထွက်လာဖို့အတွက်ပြိုင်ပွဲတွေရောရှိရလား
ပြိုင်ပွဲကတော့ကျွန်တော်တို့ကရှိတယ်ကျွန်တော်တို့ရဲ့ပြည်တွင်းပြိုင်ပွဲတွေကတော့ကျွန်တော်တို့ကဒီကျွန်တော်ဌာနနေပြီးတော့ပူးစည်းဥစွာကျင်းပရဲ့ပြည်နယ်တိုင်းပြိုင်ပွဲတွေအဲဒီပြိုင်ပွဲတွေကတော့ပုံမှန်ပေါ့နှစ်ဆယ်အားကစားပြည်ကလေးညာကျွန်တော်တို့လုပ်နေတယ်ဒီတော့အိပ်ပြိုင်ပွဲတွေကိုပြိုင်ဖို့တက်ဆက်ရတာတိုင်းဒါကြီးနဲ့ပြည်နယ်တွေမှာအောက်ခြေရက်ွက်ကြီးရအဆင့်အထိကိုဥယျာဉ်တော်ရပေါ့ဟိုပြိုင်ပွဲတွေလုပ်ပြီးရွေးတာနောက်ပြီးတော့အဓိကတော့ ပညာရေးဌာနမှာရှိရကျွန်တော်ကျောင်းလူကျောင်းသားတွေအားကစားကိုပုံမှန်လေ့လာလက်ဆန်းနိုင်အောင်ဒီလိုမျိုးကျောင်းပေါ်ကိုပြိုင်ပွဲတွေနဲ့ကျောင်းမှာလည်းကျောင်းရင်းအားကစားလုပ်ပြီးတော့မှကျောင်းရင်းပြိုင်ပွဲတွေဒီလိုလုပ်တာမျိုးတွေတော့ကျွန်တော်နေနေတော့
အဲ့တော့ကျွန်တော်ဒီမှာလဲကြီးရသလောက်ပေါ့နော်ဒေတာတွင်းနိုင်ငံတွေတော်တော်များများဒီမှာစုရကြတယ်စုရတဲ့ဥစ္စာမှာလဲအလေးမာတို့တနက်ပြစ်တို့တိုက်ကွန်ဒိုတို့အဲ့လိုမျိုးတွေတော်တော်များများမှာရတာကိုတွေ့ကြတယ်တွေ့ရဆိုကျွန်တော်တို့ကရောဒီနိုင်ငံတွေနဲ့အဲ့ဒီအားကစားနည်းတွေမှာမရှင်းနိုင်ဘူးလားသူတို့တောင်ရသေးတာကျွန်တော်တို့ကရနိုင်တဲ့အနေအထားမရှိဘူးလားမရှိဘူးဆိုရင်ရောဘာဖြစ်လို့မရနိုင်တာလဲ
စင်ကာပူဆိုရင်စူးစေးရရေကူးဒါနဲ့အဲ့ဒီစင်ကာပူစူးရတဲ့ရေကူးအားကစားတွေမှာအမေရိကန်နိုင်ငံမှာကြောင်းတက်ပြီးတော့အဲ့ဒီမှာတဲ့ဘကောင်းနေနဲ့လေချင်းပြန်မောဝင်ပြီးတော့မှအခုဒီပြန်ပွဲကြမှာသူ့နိုင်ငံကိုကူစားပြီးတော့လာရောက်ရှင်ပြန်တဲ့ကစားသမားဖြစ်ပါတယ်။ယူရီးယားတို့မလေးရှားတို့ကလည်းထုံးနည်းတကောင်းတွေပါပဲ။အဲ့တော့မလေးယူရီးယားကိုကျွန်တော်တို့ကအလေးမကလက်ကောကကျွန်တော်တို့ကဟိုသူ့ဘူးတဲ့ကောင်းတဲ့အနေထားနဲ့သူတို့ကိုအခုရှင်းလို့မရတဲ့အနေထားဖြစ်သွားတာဖြစ်ပါတယ
်။ဘာဖြစ်လဲ
။အဲ့ဒါတော့ကျွန်တော်တို့ဒီအလေးမအားကစားနည်းမှာကျွန်တော်တို့နိုင်ငံကနေပြီးတော့စိတ်ဝင်စားစွာနဲ့နောက်ပိုင်းဟိုရှောင်ရွက်ဖို့အတွက်လူငယ်လူရွယ်တွေကိုဒါလုပ်နိုင်မှုလောလောဆယ်လိုတာပေါ့လေ
အဲ့တော့ဦးသက်လွန်တို့ဘယ်တော့လောက်ပြန်ပြစ်မလဲ
ကျွန်တော်တို့27ပုံမဲ့ပြေပွဲပြီးရင်27ကျွန်တော်ပြန်ထွက်ပါမယ်ပေါ့
ကိုရနိုင်ကဦးသက်လွန်ကိုမေးမြန်းတင်ပြထားတာဖြစ်ပါတယ်ရှင်အခုအမေရိကန်ရေဘေးသတင်းဘက်ကိုအလှည့်ပေးပါမယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းလူဝီဇီယားနားပြည်နယ်မှာသမိုင်းမှာအဆိုးအဝါဆုံးရေကြီးခဲ့လို့လူပေါင်း17ယောက်ထက်မနည်းသေဆုံးပြီးအိမ်ခြေပေါင်း4000ကျော်ပျက်စီးခဲ့ရပါတယ်။ဘေးလွတ်ရာရှောင်ခဲ့ကြရတဲ့ဒေသခံတွေဟာသူတို့ဘာတွေဆုံးရှုံးသွားသလဲဆိုတာကိုတွေးပြီးတော့ပြန်ကြည့်နေကြပါပြီ။ဘဟုအရေးပေါ်တာဝန်ရှိသူတွေကယ်ဆယ်ရေးနဲ့စေတနာဝန်ထမ်းတွေဟာဘေးဒုက္ခနဲ့ကြုံနေရတဲ့နေရာတွေအလုံးကိုကယ်ဆယ်နိုင်ရေးတရားဖို့အတွက်အဲ့ဒီနေရာတွေကိုဒီရက်ပိုင်းတွေအတွင်းမှာတွားရောက်စစ်ဆေးခဲ့ကြပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကကက်ထရီနာဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့လူဝီဇီယားနားပြည်နယ်နယူးအော်လင်းစ်မြို့ဟာရေကြီးမှုတန်းကနေပြန်ပြီးတော့လန့်ထူနိုင်တဲ့အခြေအနေတော့သိမ့်မရှိသေးပါဘူး။ပြည်နယ်ရဲ့မြို့တော်ဘတ်တန်ရူ့မြို့ဟာအဆိုးဆုံးခံရတဲ့နေရာတစ်ခုဖြစ်တဲ့အကြောင်းဇလာတီကာဟုတ်ပြပို့ထားတဲ့သတင်းကိုရှားဖောင်ကပြောပြပါမယ်ရှင်။
လူဝီစီယားနာတောင်ဘက်ကမြို့ကန်တွေအတွေ့တော့ဒီလိုရေကြီးတာမျိုးတမကျန်းစာပါအတိုင်းအတာမျိုးလို့တခါမှမကြုံဘူးကြပါဘူးလို့အမေရိကန်ဘူမိဗေဒတိုင်းထားရေးဌာနရေအားနည်းပညာရှင်ကယ်ဗင်ဂျွန်းစ်ကပြောပါတယ
် Well I've lived here all my life
ကျွန်တော်တစ်လုံးဒီမှာနေလာတာပါဗျာရေတွေဒီလောက်တက်တာတခါမှမတွေ့ဘူးပါဘူးဗျာ
ဒီထင်မှမထားတဲ့ရေကြီးမှုကြီးဟာလူအများအပြားကိုအင်ဂျင်မဲ့ဖြစ်စေခဲ့ပါတယ်လူဝီစီယားနာမှာနေထိုင်ကြတဲ့ရေဘေးဒုက္ခသည်တွေရဲ့အတန်တွေကတော့ဒီလိုပါ
I lost everything.
ရှိတာတွေအားလုံးကုန်ပါပြီဗျာ။စိတ်တက်ကြတယ်ဗျာ။ကျွန်တော်တို့အတူမိတ်ဆွေတွေအတီတွေအားလုံးသေကံမရောက်တတ်မပြောက်ပဲရေဘေးကလွတ်လာတာကဒီချိန်မှာအရေးကြီးဆုံးလို့ပဲပြောရအောင်။
Everything that I had is gone.
ဒီမှာရှိတာတွေအားလုံးရေထဲပါသွားပါပြီတော့
။ Life in the world, you know, have to start over like
။ဘဝတစ်ခုလုံးဆုံးရှုံးသွားတယ်လို့ပါပဲဗျာ။ကဘာပြတ်တယ်လို့ပဲပေါ့။အခုတော့တစ်ကနေပြန်ဆရတော့မှာပေါ့ဗျာ။ကျွန်တော်တို့တသက်လုံးစူးစမ်းပန်းစားရှာထားရတာတွေလေ
။ Welcome back.
ကျွန်တော်ပြန်လာအောင်ပါပြန်လဲထူထောင်မှုရေရှည်လုပ်ကြရမှာပါ
အခြေအနေတွေပြန်လဲကောင်းမွန်လာဖို့အတွက်အချိန်အကြာကြီးကြာမှာဖြစ်တဲ့ဆိုတာကို James Lind တယောက်ကောက်ကောင်းသိနေပါဗါ2005ခုနှစ် Hurricane Katrina ကြောင့်နေအိမ်ဆုံးရှုံးခဲ့ရပြီးတဲ့နောက် Lind ဟာ Baton Rouge တောင်ဘက် Sorrento လူမှုအတိုင်းဝိုင်းထဲကိုပြောင်းရွှေ့နေထိုင်ခဲ့တာဖြစ်ပါတယ်သူကအခုလိုပြောပါတယ
် We actually lost everything in Katrina came here
လူငယ်စနေ Katrina မုန်တိုင်းတုန်းကအလုံးဆုံးရှုံးခဲ့လို့ဒီကိုပြောင်းလာခဲ့တာခုတော့အဲ့ဒီနေရာကိုပဲပြန်ပြောင်းဖို့စီစဉ်နေကြရပြန်ပါပြီ
။တောက်ကြနေကြတဲ့အစပြီးတော့လူပေါင်း3000ကျော်ကိုကယ်ဆယ်ခဲ့ရပြီးအခုချိန်ထိလည်းကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေရဆဲဖြစ်ပါတယ်။ရေအနှဲငယ်ပြန်ကျသွားတာကြောင့်တချို့နေရာတွေမှာအစားအစာနဲ့ကယ်ဆယ်ရေးပစ္စည်းတချို့တွားရောက်ပေးဝေနိုင်ခဲ့ပါတယ်။ပြည်နယ်ထဲမှာရှိတဲ့အဝေးပြေးလမ်းမကြီး100ကျော်နဲ့ဒေသအတွင်းကလမ်းမအတော်များများဟာဗုဒ္ဓနေအထိပိတ်ချထားရဆဲဖြစ်ပါတယ်။ရေကြီးမှုတန်းအဆိုးဆုံးခံရတဲ့နေရာတွေအတွေ့ဘိုးအစိုးရရဲ့အရေးပေါ်ကူညီကယ်ဆယ်ရေးထောက်ပံ့ခြင်းကိုသမ္မတဘရက်အိုဘားမားကအတည်ပြုပြီးသားဖြစ်ပါတယ်။ရေကြီးမှုတန်းခံရတဲ့နေရာအတော်များများမှာရှိတဲ့ဒေသခံတွေနဲ့စီးပွားရေးလုပ်ငန်းတွေဟာရေကြီးမှုတန်းအာမခံချက်တွေမရှိကြတာကြောင့်ဘိုးအစိုးရရဲ့အရေးပေါ်ကူညီကယ်ဆယ်ရေးထောက်ပံ့မှုအောက်မှာတတိပုဂ္ဂလအကူအညီတောင်းခံထားတဲ့လူပေါင်း9000စီးရင်သွင်းထားပါတယ်။ ရေကြီးမှုတန်ခံရတဲ့သူတွေအတွက်အလူငွေကောက်ခံမှုတွေလည်းစတင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။လူဝီဆီယားနာပြည်နယ်တွေကရေကြီးမှုတန်ခံရတဲ့သူတွေအတွက်အမေရိကန်ကဝင်ငွေအများဆုံးရှိတဲ့ Pop အဆိုတော် Taylor Swift ကလည်းဒေါ်လာ100,000အလူငွေထက်သွင်းသွားဖို့ရှိပါတယ်။လူပေါင်းထောင်နဲ့ချီအင်ချင်ပဲဖြစ်ရတဲ့အခြေအနေကတော့ပြည်နယ်အတွင်းမှာရေရှည်ရင်ဆိုင်ရမယ့်စိန်ခေါ်မှုဖြစ်ပါတယ်ရှင်။
ရှားဖောင်စူးစီးတင်ပြခဲ့တာပါအခုကျန်းမာရေးသတင်းတပုတ်ကိုနားဆင်ရပါမယ်ဇီကာဗိုင်းရပ်စ်ပိုးနှိမ်နှင်းရာမှာယောဂါပိုးသည်နိုင်တဲ့ခြင်ကိုပြတ်မှတ်ထားပြီးတိုက်ခိုက်မဲ့ဘက်တီးရီးယားမျိုးစိတ်တစ်ခုတွေ့ထားတဲ့အကြောင်းလစ်လာချက်အသစ်တရက်ကအတည်ပြုလိုက်ပါတယ်ဗိုင်းရပ်စ်ဇီကာဗိုင်းရပ်စ်ပိုးဟာမိခင်လောင်းတွေမှာကူးစက်ခံခဲ့ရရင်မွေးဖွားတဲ့ကလေးတွေမှာမွေးရပါကိုယ်ငါချွတ်ရွံ့တာအုံနောက်နဲ့အာယုံကြောဆိုင်ရာယောဂါတွေနဲ့လည်းဆက်နွယ်နေတာပါအခုဗိုင်းရပ်စ်ကိုနှိမ်နှင်းနိုင်မဲ့ဝူဘက်ချီးယားဘက်တီးရီးယားကိုတွေ့ထားပေမဲ့ဒီနှစ်ကုန်တမမဟုတ်နောက်နှစ်ဆန်းအထိကြဲကြဲပြန့်ပြန့်တော့သုံးနိုင်အောင်မှာမဟုတ်တဲ့အကြောင်း VOA သတင်းတောက်ဂျိုဒီကပူရဲ့သတင်းပေးပို့ချက်ကိုမနန္ဒချန်ကပြောပြပါမယ်ရှင်
။ဝူဖက်ကီးယားဘက်တီးရီးယားကဇီကာဗိုင်းရပ်စ်ပေါ်တက်ရောက်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်တဲ့ပထမဦးဆုံးအစီရင်ခံစာကိုဘရာဇီးနိုင်ငံ Oswaldo Cruz Foundation ကသုတေသနမှုတွေကထုတ်ပြန်ခဲ့တာပါ။တကယ်တော့ဝူဖက်ကီးယားဘက်တီးရီးယားကိုသွေးလွန်တုပ်ကွေးရောဂါပြန့်နှံ့မှုနှေးကွေ့အောင်လုပ်ဖို့အထူးသဖြင့် Australia နိုင်ငံမှာသုတေသနလုပ်လေ့လာနေကြတာတော့အရင်ကတည်းကပါ။သွေးလွန်တုပ်ကွေးဖြစ်စေတဲ့ virus ပိုးကိုသယ်ဆောင်တဲ့ AIDS ကျင်းအမျိုးအစားဟာ yellow fever လို့ခေါ်တဲ့ငန်းဝါပြား chikungunya လို့ခေါ်တဲ့တုပ်ကွေးနဲ့ဆင်တူတဲ့အပြားနဲ့ Zika ရောဂါပိုးတွေကိုသယ်ဆောင်လို့ရှိပါတယ်။သွေးလွန်တုပ်ကွေးပပျောက်စေရေးစီမံကိန်းမှာပါဝင်သူလည်းဖြစ်အခုနောက်ဆုံးလေ့လာချက်ကိုအဓိကရေးသားသူတဦးလည်းဖြစ်တဲ့ Luciano Moria ကတော့
I was part of the group when we found that when
ဝူဘက်ကီယာဗက်တီးရီးယားပိုးစ် AIDS ချင်းတွေမှာကူးစက်တဲ့အခါဒီချင်းတွေဟာသွေးလွန်တုပ်ကွေးရောဂါပိုးဖြန့်နေတဲ့ခွင်လန်းတိတိတသာရော့သွားတယ်ဆိုတာကိုတွေ့ရှိခဲ့သူတွေမှာကျွန်တော်လည်းပါပါတယ်ဩစတြေးလျနိုင်ငံကိုကျွန်တော်ပြန်လာပြီး2012ခုနှစ်မှာဘရာဇီးနိုင်ငံကိုဒီစီမံကိန်းတည်လာခဲ့တာပါ
သူတေတီတွေကတော့အခုချိန်ကစပြီးဝူဗက်ကီယာပိုးရှိတဲ့ခြင်တွေကိုတောတောင်တွေထဲပြန်လွှတ်ပေးခဲ့ကြတာပါရည်ရွယ်ချက်ကတော့သွေးလွန်တုပ်ကွေးကူးစက်နိုင်တဲ့အခွင့်အလမ်းနည်းပါးတဲ့ခြင်တွေနဲ့တောထဲကခြင်ရိုင်းတွေကိုပြိုပွားစေဖို့ပဲဖြစ်ပါတယ
် So with the epidemic of Zika last year we had this
ဒါကြောင့်လေမနစ်က Zika ရောဂါပြန့်နေတဲ့အချိန်မှာကျွန်တော်တို့စမ်းသပ်ထားတဲ့ဒီခြင်တွေကZika virus ပိုးရောတားဆီးနိုင်နေမလားဆိုပြီးတော့စမ်းသပ်ကြည့်ဖို့အကြံရသွားကြတာပ
ါ Wolverkia bacteria ကဘာကြောင့် Zika virus ကူးစက်ပြန့်ပွားမှုကိုတားဆီးနိုင်တယ်လဲဆိုတဲ့အကြောင်းရင်းကိုတော့လေ့လာသူတွေအပြည့်အဝသဘောမပေါက်ကြသေးဘူးလို့လည်း Moria ကပြောပါတယ်ဒါပေမဲ့လည်းဒီ bacteria တွေဟာ Zika virus ကိုအောင်းပြီးတော့ပွားများလေရှိတဲ့လူခန္ဓာကိုယ်ရင်းကဆဲတွေလိုနေရာမျိုးမှာရှင်သန်လေရှိကြပါတယ
် We think thatAs Wolbachia is there is a competition of cell resources and maybe
Wolbachia Vetiria မှာရှိတဲ့ဆဲတွေထဲမှာအရင်းမြစ်တွေရဖို့ပြင်ဆင်မှုမျိုးတွေရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်ခုခံစွမ်းအားနဲ့ပတ်သက်တဲ့အကြောင်းရင်းလည်းရှိကောင်းရှိနိုင်ပါတယ် Wolbachia ကချင်းထဲရောက်လာတဲ့ခါမှာခုခံစွမ်းအားတက်လာပါတယ်ဒါကြောင့်ချင်းကပို့ပြီးတော့ခံနိုင်ရင်ရှိလာပါတယ်ဒါကသွေးလွန်တုပ်ကွေးရောဂါဒါမှမဟုတ် Zika virus ပိုးကိုဓာတ်ရိုက်တဲ့အကျိုးတရားမှုရှိကောင်းရှိနိုင်ပါတယ်
သူ့ဖွဲ့သားတွေကတော့ဘရာဇီးနိုင်ငံကဝူဘက်ကီးယားဘက်တီးရီးယားရှိတဲ့ခြင်တွေကိုလူသွေးဆုပ်ခိုင်းပြီးဇီကာရောဂါကူးစက်အောင်လုပ်ခဲ့ကြတာပါခြင်တွေကိုဆုပ်ခိုင်းတဲ့သွေးတွေမှာတော့ဘရာဇီးမှာပြန့်နှံ့နေတဲ့ဇီကာဗိုင်းရပ်စ်နှစ်မျိုးပါဝင်ပါတယ်သတင်းပတ်အနည်းငယ်အကြာမှာတော့ခြင်တွေရဲ့ခန္ဓာကိုယ်ရင်းနဲ့တွေးတွေမှာဗိုင်းရပ်စ်ပိုးအနည်းငယ်သာရှိတာတွေ့ရပါတယ်ဒါအပြင်တွေးတွေမှာရှိတဲ့ဗိုင်းရပ်စ်ကရှင်သန်မှုမရှိတော့တဲ့အတွက်လည်းဒီခြင်တွေဟာနောက်ထပ်လူတွေကိုကိုက်ခဲ့ရင်တော့ဇီကာပိုးမကူးစက်နိုင်တော့ပါဘူး WHO ကမ္ဘာ့ကျန်းမာရေးနဲ့ Pan American ကျန်းမာရေးအဖွဲ့နှစ်ခုစလုံးကတော့ဒီစီမံကိန်းကိုသူတို့ပံ့ပိုးကူညီမယ်လို့ပြောဆိုခဲ့ကြပါတယ်အမေရိကတိုက်နိုင်ငံတွေမှာတော့ဇီကာဗိုင်းရပ်စ်ရောဂါဟာမွေးကင်းစကလေးငယ်တွေမှာအုံနောက်သေးတာတခြားမွေးရပါချိုယွင်းမှုတွေအပြင်ခန္ဓာကိုယ်တစ်စိတ်တစ်ပိုင်းလေဖြတ်တဲ့အထိဖြစ်စေနိုင်တဲ့ Guillain-Barré syndrome နဲ့လည်းဆက်နွယ်ပါတယ် WHO ကတော့နိုင်ငံပေါင်းနဲ့နယ်မြေပေါင်း60နီးပါးမှာခြင်ကျောက်ကူးစက်ပြန့်ပွားမှုတွေဆက်ဖြစ်နေတယ်လို့အစိုးရကစာမှာထုတ်ပြန်ထားပါတယ်။အ ਨੇ ဆုံးနိုင်ငံ၉ခုမှာလည်းလိင်ကားတဆင့်ဖြစ်နိုင်တဲ့လူလူချင်းကူးစက်မှုအထောက်ထားတွေကိုလည်းတွေ့ရှိထားတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ရှင်
။မန္တန်ချန်ပြောပြသွားတာပါ။ VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၆ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10နာရီအထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီညပိုင်းမှာကျမ်းမာရေးကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးမြန်မာနဲ့တရုတ်နယ်စပ်ကတစ်မောက်ခိုလုပ်ငန်းတွေရှင်သန်နေပုံအကြောင်းနားဆင်ရမယ်မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
အခုကဒေတာခံတွေကအစအကုန်လုံးဘယ်နေရာကမှသွားလို့မရတော့ဒီကျွန်တော်တို့နေသွားတဲ့နေရာဒီမှာဘုံလုံးသားနေနဲ့တိုးချိုးပြီးမှ
ဒေတာခံတူပြောပြတဲ့ဖားကန့်မြို့နယ်အတွင်း KIA နဲ့အစိုးရတပ်တို့ကြားကတိုက်ပွဲအခြေအနေနဲ့အတူတခြားတိုင်းရင်းသားဒေတာအသီးသီးကစီးပွားရေးလူမှုရေးနိုင်ငံရေးရာသတင်းလွှာဖုံဖုံကိုနှာစင်နိုင်ကြပါတယ်ဒီလိုအစီအစဉ်တွေကအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုနှာစင်ရပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဝက်သက်ယောဂမပြန်ပွားအောင်ဘလို့ကာကွယ်ကြမလဲဆိုတာပြောပြပေးထားတာပါ။နာဂဒေတာမှာဝက်သက်ယောဂအပြင်းထန်ပြန်ပွားပြီးလူသေဆုံးတာတွေကိုတွေ့ရှိခဲ့ရတာကြောင့်တခြားဒေတာတွေကိုဝက်သက်ယောဂမကူဆက်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဝက်သက်ယောဂအကြောင်းသိကောင်းစရာတွေကိုစေတကတူတကလေးကျန်းမာပညာအငိမ့်စားဌာနမှုပါမောက်ခဒေါက်တာဆိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมคดร.ซอมเองครับเรารู้မြန်မာနိုင်ငံမှာဒီဝိလက်ခေါင်ဖျားတဲ့နာဂတောင်းတဲ့ဒေတာပါဆရာเนาะအဲ့ဒီမှာဝက်သက်ယောဂယုတ်တိရဲ့ဒီဖြစ်ပွားပြီးတော့လူပေါင်း40ကျော်ပေါ့အထူးသဖြင့်ကလေးတွေပေါ့ဆရာเนาะယုတ်တိရဲ့တည်ဆုံသွားခဲ့ရတယ်လို့သိရပါတယ်ဆရာကြီးအဲ့ဒီခါကျတော့အခုလို့ဒီဝက်သက်ယောဂကမြန်မာနိုင်ငံမှာဒီကူးစက်မှုနဲ့တည်ဆုံမှုရှိနေတော့မယ်လို့ပြောရမှာပေါ့ဆရာเนา
ะโอเคဒီနာဂဒေတာလည်းမြန်မာနိုင်ငံရဲ့အစိတ်ပိုင်းဆိုတော့လည်းရှိတယ်လို့ပြောရမှာပေါ့เนาะဒီဝက်သက်ကာကွယ်ဆေးကို1986ခုနှစ်တည်းကရန်ကုန်ဧရိယာမှာစထုတ်ခဲ့တယ်ပေါ့နော်။နောက်ပိုင်းဝက်သက်ကိုကိုလာမှာကလေးတွေအကုန်လုံးကာကွယ်ဆေးထိုးတယ်။နောက်တစ်ကြာခင်2015မှာစပြီးတော့ဝက်သက်စာကိုဝက်သက်နဲ့ခြိုက်သူထိုးတယ်။နောက်ပြီးတော့တစ်နှစ်ခွဲမှာဝက်သက်ကိုတစ်ချိန်ပြန်ထိုးတယ်။အဲ့လိုထိုးခြင်းအပြင်တော့ဟိုနိုင်ငံရဲ့နေရာတော်တော်များများမှာတော့ကာကွယ်ဆေးလည်းထိုးလွှမ်းခြုံမှုရှိတဲ့အတွက်တိတ်မတွေ့တော့ပါဘူး။ဒါပေမဲ့ဒီကာဝေးစည်းလွှမ်းခြုံမှုမှာဘာဖြစ်လဲဆိုတော့တချို့စစ်ဆေးရိုင်းတော့အောက်ကျတဲ့ညို့တယ်ရှိပါတယ်။နောက်တချို့နေရာတွေကတိတ်ဝေးလံခုံပါတဲ့နေရာတွေဆိုတော့ကာဝေးစည်းမရောက်တာတွေဒီဆ iam မတွေနေနဲ့တွားပြီးမထိုးနိုင်တာရှိတယ်။အဲ့လိုနေရာမျိုးတွေမှာတော့အဲ3နှစ်တခါပေါ့နော်ဝက်တက်ကရင်ထဲရလဲ3နှစ်တခါကာဝေးစည်းလွှမ်းခြုံမှုဖြစ်တဲ့နေရာလေးတွေမှာပြန်ပြန်ပြီးတော့အဲ့လိုကာယောဂအတွင်းဖြစ်ပွားတယ်ပေါ့။အဲ့ဖြစ်တဲ့နေရာတွေမှာဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့တော့တွားပြီးတော့outbreak response immunization ခေါ်တာပေါ့နော်ဆူလိုက်ပြုံးလိုက်ပြန်ထိုးတယ်အဲ့ဒီအပြင်ကာကွယ်ထားတာတော်တော်လေးရနေပါပြီဒါပေမဲ့အခုဖြစ်တဲ့နေရာတော့တော်တော်ကိုသွားလိုက်ခက်ခဲတဲ့နေရာဖြစ်နေတယ်ကာကွယ်ဆေးထိုးလွှမ်းခြုံမှုကကျွန်တော်ကြားသိရတဲ့လောက်ကတော့အဲ့လျာတစ်ပတ်ဆန်းစစ်မှုလောက်တော့90ရဲ့အနောက်ပဲရှိတယ်လို့ပြောတယ်ဒီနေရာမျိုးကတော့ကူလာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုမျိုးပေါ့နော်နောက်တစ်ခါဟိုမဖြစ်ပွားအောင်ねဒီဖြစ်ပွားလာလို့ရှိရင်လည်းဒီစစတိပြီးတော့ပါနော်အခုလိုတိစုံမှုတွေမရှိအောင်ကာကွယ်နိုင်ဖို့အတွက်ဆရာကြီးဘာတွေအဓိကလှုပ်ဆောင်တင်နေချင်လဲ
ဟုတ်ကဲ့အခုဝက်သက်ကတော့ဖြစ်ပွားတာရောဒီဒီရန်ကုန်တို့လိုမိပြည်မလိုမှာတော့တော်တော်ကြီးကိုနည်းနေပါဘာလို့ကာကွယ်မှုကရှိနေတော့အဲ့တော့ခုနောက်ပိုင်းဝက်သက်ကိုဆေးဆောင်သားတွေပြဖို့ခက်တယ်ပေါ့နော်ဒါပေမဲ့ဖြစ်တဲ့နေရာတွေရှိသေးတယ်ဒီကတော့အဓိကတော့ဝက်သက်ဖြင့်ဒါဖျားတဲ့မျက်ရည်တွေနှာရည်တွေကျတယ်ငါရလောက်ပြင်ပြပြီးရင်ပိတ်နေထွက်ပါတယ်ထွက်တဲ့ပိတ်ရလည်းမျက်နှာနဲ့စားပြီးတော့ဒီကိုယ်လုံးပြန်သွားတယ်เนาะအဲ့ပိတ်ရတစ်ခုနဲ့ခုဆက်တယ်အဲ့တော့တကယ်လို့အဆင်းမဆေးကန်းကအချိန်မီကုသနိုင်လိုက်ဒါဘာမှပြဿနာမရှိပါဘူးဝက်တက်ကြောင့်ဖြစ်တဲ့အဆုတ်အမီတို့ဝင်းပြက်ဝင်းစောတို့ကုလိုက်ရင်ဒါအချိန်တန်တက်သွားတော့လာပါလေဒီပြောင်းနိုင်တဲ့ယောဂမဟုတ်ဘူ
းဟုတ်ကဲ့ဆရာအရင်တော့ကောဒီအလားတူဖြစ်မျိုးဖြစ်ခဲ့တာရှိခဲ့ဘူးလားဆရာကြီးအဲ့ဒီကလည်းကျွန်တော်သင်္ကန်းစာပိုင်းလို့ရတာ
အိုးရင်ကလည်းဒီပြောက်တာတွေတော့ရှိခဲ့ဘူးပါတယ်ဘာလို့ဆိုဝက်တက်ကိုစနေကြကုသမှုမရှိလို့ပေါ့နော်အခုလဲကုသမှုမရှိနိုင်တဲ့နေရာမှာကျမကြီးစောင့်ရှောက်မှုလက်လန်းမိမိတဲ့နေရာမှာဒီလိုဖြစ်တာပါအဲ့လိုဝက်သက်လိုဖြစ်လို့ရှင်တော့ ီးရဂျမိုင်းဌာနကိုကြောင်းကြလို့ရတယ်အဲဒီဒေသမရဂျမိုင်းဌာနကိုကြောင်းကြလို့ရအဲ့နေရာတွေမှာကာဝယ်ဆေးမထိုးရတဲ့ကလေးတွေရှိရင်ဤပဝင်းနေမှာကာဝယ်ဆေးတွေအကုန်လိုက်ထိုးတယ်ဒီနေရာဖြင့်ဒီကူးဆက်မှုကွန်ဆက်ကိုဖြတ်နိုင်ပါအခုလဲကျွန်တော်သိတဲ့လောက်ကတော့ဒီကာဝယ်ဆေးထိုးခွဲရရောက်နေပြီဩဂတ်၁၇ရက်နေ့လောက်ပြန်စသွားပြီးတော့ကာဝယ်ဆေးထိုးတာတွေလုပ်နေပါပြီအဲ့နေရာမှာရှိတဲ့ကလေးပေါင်း6500ကိုလုံးကြောင်ထိုးမယ်နောက်အောက်တိုဘာနိုဝင်ဘာဒီဇင်ဘာလဲဆက်ဆက်ပြီးပြန်ထိုးဖို့ရှိပါလို့သိရပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်တစ်ခုဆရာရေဒီယောဂဖြစ်လာတဲ့အချိန်မှာပေါ့နော်သိပြီးတော့တခြားလူတွေမကူးဆက်အောင်တော့ကာဝယ်နေနေရရှိလားဆရာအခုလိုအများကြီးဖြစ်မသွားပါဘောနော
်ဒီတော့အများကြီးဆိုတာသူကဧရိယာအခြေကြီးနဲ့ဆိုတော့လေဟိုကလေးတွေမကူးဆက်တာတယ်မို့ညာတော့ဖြင့်အခုဒီကျွန်တော်ဒီမှာတော့ဆိုရှင်တော့ရန်ကုန်လိုနေရာမျိုးကြတော့တယောက်ဖြစ်တော့မှသူကတော့ဂျန်တဲ့လူမကူးနိုင်ဘောနော်ဂျန်တဲ့လူတွေကကူးဆက်မှုကာဝယ်ပြီးသားဖြစ်တယ်ဒါပေမဲ့ဝတ်သက်မှာဒီတဘာဝအဖြစ်ဖြစ်တဲ့ဝတ်သက်ကတော့တစ်ခါဖြစ်ပြီးရင်တစ်သလုံးကြာမှဖြစ်ဘူးဒီကာဝယ်ဈေးဆောင်ဖြစ်တဲ့ဝက်သက်ကတော့ကာဝယ်ဈေးထိုးလို့ကာဝယ်မှုရတာတော့သူကတက်ကြီးလာရင်ပြန်ပြီးတော့ပြေပြောက်သွားတယ်အဲ့ဒါကြောင့်မို့ဒီချိုးဆိုကြီးမှဖြစ်နေမှာဒါကြောင့်လဲ2015ခုအစမှထိုးတဲ့ဒီဝက်သက်နဲ့ခြိုက်သွေးယောဂအစုပြုလိုက်ကာဝယ်ဈေးထိုးလုပ်ငန်းမှာကြာကျွန်တော်က6လနေ15နှစ်ထိထိုးပေးတာဖြစ်ပါ
ဟုတ်ကဲ့ဆရာအဓိကကျွန်တော်ဒီကာကွယ်နိုင်ဖို့အတွက်ကတော့ကာကွယ်ဈေးထိုးဖို့ပဲအရေးကြီးဆုံးဖြစ်တာပါဆရာနော်
ကာဝယ်ဈေးထိုးမယ်နောက်ပြတော့တယောက်ဖြစ်လာလို့ရှင်တော့အဲ့လိုပါလူကြီးပိုင်းလိုဖြစ်တယ်ဒီတယောက်ကိုနည်းနည်းခွဲခြားထားလိုက်မှာပေါ့လေသူကအသက်ရှူလမ်းကြောင်းကနေပြတော့ကူတာ
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုလိုဒီနာကကိုပိုင်ဟုတ်ချုပ်ခွင့်ဒေတာလိုမျိုးပေါ့နော်နောက်ထပ်ရောဒီကာဝယ်ဈေးမမှီနိုင်တဲ့ဒေတာတွေရှိနေနိုင်ကြလားဆရာကြီးအဲ့ဒီဒေတာတွေရောကူဆက်သွားနိုင်တဲ့အနေအထားရှိသေးလား
အသက်ရှူလမ်းကြောင်းဆိုင်ရာကူဆက်တာဆိုတော့ဟိုအဝေးကြီးကိုသွားပြီးကူဖို့ကတော့တော်တော်လေးခက်ရင်ပါမဒီဖြစ်တဲ့လူကယောဂပြိုးချိန်ပေါ်ယောဂစတဲ့အချိန်မှာခီးထွက်လာလို့ရှင်တော့လေကူးနိုင်တော့ပါနော်။အော်ဒီဖြစ်နေရဒီမှာလဲဒီလူနေရာတွေတော့ရှိနိုင်တယ်။ဥမာခုဆိုရင်ကာကွယ်ဆေးထိုးတဲ့လုပ်ငန်းမှာအောင်မြင်တဲ့နေရာတွေရှိတယ်ပေါ့။ဥမာအဖြစ်ဒီဆေးဘေးပြဒဏ်နေရှိနေတဲ့နေရာတွေနောက်ရွှေပြောင်းလုပ်သားတွေပေါ့။အဲ့ဒီကလေးတွေမှာကျတော့ဈေးထဲမှာပါတဲ့ခါကာကွယ်ဆေးမထိုးပြတာရှိနိုင်တယ်။အဲ့လိုနေရာမျိုးမှာသွားပြီးတော့တယောက်ဖြစ်တဲ့ဆိုရင်ကာကွယ်မှုမရှိတဲ့ကလေးတွေဆိုရင်ဖြစ်သွားနိုင်တာပေါ့။အဲ့မဲ့တကယ်တော့ဒီတောက်လာဆက်ဆိုင်ရေးလွယ်ကူတဲ့နေရာမှာတော့တယောက်ဖြစ်ပြီဆိုတာနဲ့အကြောင်းကြားပြီးချက်ချင်းသိရင်တော့လည်းချက်ချင်းထိန်းသိမ်းမှုလုပ်တော့အများကြီးပြန်သွားဖို့ဆိုတာအသိမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ဆရာအခုလိုဒီမထင်မဲ့ပဲဖြစ်ပြီးတော့မထင်မဲ့ပဲဒီအသက်တွေဆိုးရှိသွားတဲ့ဝက်သက်ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်တွေရောပြောဖို့ရှိအောင်ဆရာ
ရင်တော့လည်းဒီလိုဝက်သက်ပေါ့နော်သူတို့ဒီဖြစ်နိုင်ခြေရှိတဲ့လူတွေသွားသွားဆိုရင်ဝက်သက် outbreak လေးတွေပေါ့ကာယောဂအတွင်းဖြစ်ပေါ်တာဒီဘွဲရင်ဝတ်ဒေးလေးတွေဖြစ်ပူပါအဲဒီတော့တော့ဒီနေရာလေးကဘယ်လိုဖြစ်လဲဆိုတော့တလန်းမိတဲ့နေရာဆိုခဏနဲ့သွားပြီးထိန်ချုံလိုက်ရတာပေါ့နော်ခုကတော်တော်ကြီးကိုခက်ခဲတဲ့နေရာဖြစ်တဲ့ဥဒ်ဖြစ်ပါအဓိကရေးကြည့်တာတော့ကျွန်တော်ကနိုင်ငံတော်အနေနဲ့မြို့သားကာဝယ်ဆေးထိုးစီမံချက်မှာဒီကိုလာအရွယ်ကလေးတွေအကုန်လုံးဝတ်သက်နဲ့ခြိုက်သူကာဝယ်ဆေးတစ်နှစ်ခွဲကလေးတွေကိုဝတ်သက်ကာဝယ်ဆေးထိုးပေးပါအဲကာဝယ်ဆေးနှစ်ချိန်သာထိုးထားရင်တောင်းတောင်းနဲ့ဒီငယ်ရွယ်တဲ့အချိန်မှာမဖြစ်နိုင်ပါဘူးအဲ့တော့မိဘတွေနေနေလဲဥမာဆိုတော့ဒီတိတ်ခွေးလာပြီးတော့ကာဝယ်ဆရာမတွေကိုမသွားနိုင်တော့လဲနည်းခက်ခဲရှိတော့သို့တော့ဒီမိဘပြည်သူဘက်ကလည်းဘာလို့မှမဆိုရင်ကိုယ်ကလေးကိုကိုနိုင်ငံတော်ကဒီကုန်ကြစိတ်ခံပြီးတော့ထိုးပေးနေတဲ့ကာဝယ်ဈေးတွေကိုမပြတ်မကွက်သွားရောက်ထိုးဖို့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျမားရေးကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။မြမရေးသုံးသက်ချက်ကိုမထုတ်လွှင့်ခဲ့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြစေအောင်ရှင
်။တော်ရရှိမှခနတွန်ဆန်းစုတီရဲ့တရုတ်နိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မြစ်ဆုံဆဲကိစ္စဟာဦးစားပေးဆွေးနွေးမဲ့အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ကနိုင်ငံဆက်ဆံရေးရဲ့သမိုင်းစာမျက်နှာတည်တရက်ကိုဖွင့်လိုက်နိုင်မယ်လို့မျှော်လင့်ကြပါသလား။ဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။မြန်မာပြည်ကတစ်သားဆိုရင်ဗန်နီနဲ့ရရတရုတ်ကလက်ခံနေတဲ့အတွက်နေဆက်တစ်မှောင်ခိုလုပ်ငန်းရှင်သန်နေပုံကိုဥအောင်ခင်တုံသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင
်။ရှင်းနေမလာကုန်အထိမြန်မာပြည်လုံးမှာတစ်ထုတ်လုပ်ခွင့်ပိတ်ပင်ပြီးဘကိုးရုံးမှမှဆင်းနစ်ပိတ်ပင်ဖို့ NLD အစိုးရဆုံးဖြတ်လိုက်တာဟာမြန်မာတစ်တော်ကိုအသက်ဆက်ပေးလိုက်တာဖြစ်တယ်လို့လန်ဒန်အခြေစိုက် EIA ပဝင်းကျင်စုံစမ်းရေးအေဂျင်စီကဩဂုတ်လ၄ရက်နေ့ကပြောဆိုလိုက်ပါတယ်။ခုတ်ပြီးပုံထားတဲ့တစ်တွေကို၃နှစ်လောက်အသုံးပြုနိုင်တာမို့တစ်ဈေးွက်ကိုထိခိုက်စရာမရှိဘူးလို့ဆိုပါတယ်။၃နှစ်စာတစ်ပုံကိုမြမတစ်လုပ်ငန်းဌာနကထိန်းချုပ်ထားတာမို့ရောင်းတဲ့အခါမှာတရားဝင်ဆိုင်ရွက်စာရန်ခိုင်မာဖို့နဲ့မောင်ခိုမှုကင်းရှင်းဖို့လိုတယ်လို့ထောက်ပြထားပါတယ်။အနောက်တိုင်းဈေးွက်မှာတစ်ထောက်ခံချက် Timber Certification နဲ့တရားဝင်မှု Legality of Timber ကိုအဓိကထားတဲ့အတွက်တရားဥပဒေနဲ့အညီထိန်းချုပ်တာအကောင်းဆုံးဖြစ်ပါတယ်။တရုတ်နဲ့ထိုင်းကုန်တွေဟာခိုးရောင်းတဲ့တစ်ကိုဝယ်ပြီးမဲ့ဥရောပကုန်တွေကတော့တရားဝင်ရောင်းတဲ့တစ်ကိုသာဝယ်ခွင့်ရပါတယ်။2014တနှစ်တည်းမှာတည်းတစ်ကူဗမီတာ6သိန်းဒေါ်လာ3500ဘူးယူနန်ကဝယ်ယူတယ်လို့ EIA ကဆိုပါတယ်။ခိုးထုတ်တဲ့တစ်ကိုဝယ်ရာဟာတစ်တော်ပြုံးတည်မှုကိုအားပေးတာဖြစ်လို့တရားဥပဒေကိုဂရုမစိုက်တဲ့သဘောဖြစ်ပါတယ်။
မြမတစ်ကိုနီးမျိုးစုံသုံးပြီးယူနန်ပြည်နယ်ကိုတင်ပို့နေတာအနှစ်30နီးပါးရှိနေပါပြီ။ကျွန်းပဒေါက်နဲ့တမလန်းသားတွေကိုအလုံးလိုက်တင်ပို့နေတာဖြစ်ပါတယ်။ဟိုးလေးတစ်ကျော်ဖြစ်သွားတဲ့အခါတစ်ထုတ်ယူမှုအရှိန်လျော့သွားပေမဲ့မကြခင်အရှိန်ပြန်ရတာတွေ့ရပါတယ်။တစ်မောင်ခုမှုဟာအပြင်ကမြင်တယ်လို့ဘလုံးမထွေးဖြစ်နေတာမဟုတ်ဘဲအစီအစဉ်နဲ့လုပ်နေတာဖြစ်ကြောင်း EIA ပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီက Organized Chaos ဆိုတဲ့စာရန်းကိုမနစ်ကထုတ်ထားပါတယ်။တရုတ်မြန်မာတစ်မောင်ခိုလုပ်ငန်းကိုအသေးစိတ်လေ့လာထားတာပါပဲ KIO ကချင်လူမျိုးရေးအဖွဲ့နဲ့ဗမာအစိုးရတပ်ဟာတနည်းမဟုတ်တနည်းနဲ့တစ်မောင်ခိုမှုမှာပါဝင်နေတာတွေ့ရပါတယ်တကယ်တော့အဖွဲ့အစည်းအမျိုးမျိုးနဲ့ပတ်သက်နေတဲ့တစ်မောင်ခိုလုပ်ငန်းဖြစ်ပါတယ
်ဗမာအစိုးရတပ်ကချင်လက်နက်ကိုင်နဲ့တရုတ်အရာရန်တွေကိုစီးယုံပြီးအောင်မြင်စွာတစ်မောင်ခိုလုပ်နေတဲ့ဒေသခံအဖွဲ့ကို BDYA လေးဦးဂိုင်းလို့ခေါ်ပါတယ်မြောက်ပိုင်းတိုင်းမှုတွေကိုလက်ထိုးပြီးမြမတစ်ကိုယူနန်ရောက်အောင်ခိုးထုတ်နိုင်သူတွေဖြစ်ပါတယ်။ဥပမာ2009မှာတစ်ထုတ်ခွင့်ရအောင်ကချင်ပြည်နယ်ကတိုင်းရင်းသားလက်နက်ကင်တွေကိုဒေါ်လာ100,000ခွင့်ဆက်ကြေးပေးနိုင်တဲ့ဂိုင်းဖြစ်ပါတယ်။ဗမောခရိုင်မှာတစ်ခုတ်နိုင်အောင်မြောက်ပိုင်းတိုင်းမှုဗိုလ်ချုပ်စိုးဝင်းကိုဒေါ်လာ900,000လက်ထိုးရတယ်လို့ဆိုပါတယ်။2017မှာအစိုးရတပ်နဲ့ KIA ပြန်လည်တိုက်ခိုက်တဲ့အခါ၄ဦးခန့်ရဲ့တစ်မောင်ခိုလုပ်ငန်းလေတိုးပွားလာပါတယ်။တင်မောင်ကိုကားစီးကိုဒေါ်လာ9000နှုန်းနဲ့အစိုးရတပ်ကိုဆက်ကြေးပေးရတယ်လို့ဖော်ပြထားပါတယ်
။မြန်မာပြည်ကခိုးသွင်းလာတဲ့တစ်ဟာယူနန်မှာအခွန်ပေးဆောင်ပြီးတာနဲ့တရားဝင်တစ်တွေဖြစ်ကုန်တာမို့တူလောင်ရတာလွယ်ကူတယ်လို့စစ်ဆေးရတာလည်းလွယ်ကူပါတယ်။တစ်လုံးတင်ပို့မှုကို2014အပီလာဇန်းမှာရပ်ဆိုင်းလိုက်တဲ့နောက်ပိုင်းမှာယူနန်ကိုတစ်လုံးတွေဝင်နေတုန်းဖြစ်ပါတယ်။2014ကတရုတ် 150 ကျော်ဖမ်းဆီးရမိတဲ့နေရာမှာတစ်ခုတ်နေတဲ့တရုတ်အလို့သမား1600ရှိတယ်လို့ EIA စီရင်ခန်းစာမှာဖော်ပြထားပါတယ်။တစ်မောင်ခိုလုပ်ငန်းဟာတရုတ်ကုမ္ပဏီနဲ့ဂျားပွဲစားတွေအကွက်ချစီမံပြီးလုပ်တဲ့အလို့ဖြစ်ပါတယ်။ဗမာအာဏာပိုင်ကိုလက်ထိုးနိုင်တဲ့ဂျားပွဲစား BDYA လေးဦးခိုင်းဆိုရင်ရွှေလီမာတောင်ရုံးဖွင့်ထားနိုင်ပါတယ်။လွတ်တော်အမတ်စခုံတင်ရင်ရဲ့မွေးစားသားဖြစ်သူနေဂျားစောက်တပ်မှုတဦးဟာလည်းဂျားပွဲစားတဦးဖြစ်တယ်လို့ဆိုပါတယ်။
မြန်မာပြည်မှာတစ်ထုတ်ယူခွင့်ပြုတဲ့တရုတ်စာရွက်စာတမ်းနဲ့မြန်မာဘက်မှာဂိတ်ကြီးပေးရတဲ့ဗီဇာတွေကိုကြည့်ပြီးမြန်မာပြည်မှာတရားဝင်တစ်ထုတ်ခွင့်ရတယ်လို့တရုတ်ဘက်ကမြင်ပါတယ်။ဒါကြောင့်တရုတ်တစ်မောင်ခိုတွေကိုမတရားအဖမ်းခံရသူအဖြစ်တရုတ်မီဒီယာမှာဖော်ပြကြပါတယ်။ဒါပေမဲ့မြန်မာတစ်တော်ဥပဒေနဲ့တစ်လုံးတင်ပို့မှုပြပိနေဥပဒေကိုစန့်ကျင်သူတွေကိုတကူအဖြစ်ဗမာဘက်ကမြင်ပါတယ်။တရုတ်တစ်တကူနဲ့ပူးပေါင်းသူဟာလည်းကြံရပါဖြစ်ပေမဲ့တရုတ်အာဏာပိုင်ကတော့ခိုးသွင်းတဲ့တစ်ကိုတရားဝင်တစ်အဖြစ်လက်ခံကြိုးစွနေပါတယ်။တရုတ်အရာဒန်းတွေနဲ့တွေ့ဆုံရင်တစ်ခိုးသွင်းမှုကိုအရေးယူမယ့်အကြောင်းပြောပေမယ့်လက်တွေ့ကတော့တစ်မှန်သမျှလက်ခံနေတုန်းဖြစ်ပါတယ်။2014အထိမြန်မာဘက်ကတစ်ကူဗမီတာ7,000ကျော်ဒေါ်လာ3,000ဘူးတင်သွင်းတဲ့အနည်း40ရာခိုင်နှုန်းကတမလန်းသားဖြစ်ပါတယ်။ တရုတ်ပြည်ဘက်ကလုပ်ငန်းအတွက်တမလန်းသားအများဆုံးတင်သွင်းတာမို့တမလန်းနဲ့ဘလောက်ကိုကွဲပြောက်နိုင်တဲ့သဘာဝပစ္စည်းအဖြစ်ကုလသမဂ္ဂကသတ်မှတ်ဖို့နဲ့မြမတစ်လုပ်ငန်းဌာနကိုဖျက်သိမ်းပြီးပွင့်လင်းမြင်သာတဲ့တစ်လုပ်ငန်းကိုအဓိကထားဖို့ EIA အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ
ဥက္ကဋ္ဌမြန်မာရေးတုံ့တက်ချက်ကိုခုလိုကြတာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်အခုနောက်ဆုံးကြည်နေသေးတဲ့တိုင်းရင်သတင်းလောကဏ္ဍကိုနားဆင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီဘာ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနမှမစ္စတာစုံထောင်းနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးတို့တွေ့ဆုံခဲ့ကြပါတယ်။နိုင်ငံသားစီစီရေးကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီကနေရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဖို့တောင်းဆိုခဲ့တဲ့ဆိုတာနဲ့ကချင်ပြည်နယ်ဘက်မှမြန်မာတပ်မတော်နဲ့ခဲဟိုကချင်လွတ်လပ်ရေးအဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင့်။
ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမှူးမစ္စတာဆုံထောင်းနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးတို့ဟာဩဂုတ်လ23ရက်နေ့ရန်ကုန်မြို့စီဒိုနာဟိုတယ်မှာတွေ့ဆုံကြပါတယ်ရှမ်းပြည်နယ်ဟာပြည်ထောင်စုမြန်မာနိုင်ငံကနေဘယ်တော့မှခွဲထွက်မှာမဟုတ်ဘဲပြည်နယ်အတွင်းနေထိုင်တဲ့တိုင်းရင်းသားအလုံးကိုစုစည်းပြီးဖက်ဒရယ်ပြည်ထောင်စုရှမ်းပြည်အဖြစ်နေထိုင်သွားမယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမှူးမစ္စတာဆုံထောင်းနဲ့တွေ့ဆုံစဉ်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံရှိတိုင်းရင်းသားလူမျိုးအသီးသီးတို့ဟာနောက်ခံသမိုင်းကြောင်းယဉ်ကျေးမှုတို့ကွဲပြားရှုပ်ထွေးကြောင်းပြဿနာကိုဖြေရှင်းရမှာမှန်ကန်တဲ့နီးလန်းကျင့်သုံးသွားရန်လိုအပ်ကြောင်းလူနည်းစုအရေးကိုစဉ်းစားရမှာဒန်းတူရေးတစ်ခုတီးဖြင့်မလုံလောက်ကြောင်းလူနည်းစုများကိုပို့ပြီးတော့ဦးစားပေးရမှာဖြစ်တယ်လို့မစ္စတာဆုံထောင်းကခွန်ထွန်းဦးကိုပြန်လည်ပြောကြားတယ်လို့တွေ့ဆုံရေးမှာပါဝင်တဲ့ SNLD သုတေသနဌာနမှူးစိုက်ထွန်းအေးကပြောပါတယ်2015ရွေးကောက်ပွဲနောက်ပိုင်းမှာသာတရုတ်ကွန်မြူနစ်ပါတီကနေရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုအဆက်အသွယ်ပြုလာတာဟာအခုဒုတိယအကြိမ်ဖြစ်ပါတယ်
ရခိုင်ပြည်နယ်တွင်းမှနိုင်ငံသားစစ်စီရေလုတ်ဆောင်နေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရနဲ့ခုနှစ်ရက်တွင်တွေ့ဆုံဖို့အတွက်ရခိုင်မျိုးသားပါတီကနေဩဂုတ်လ15ရက်နေ့မှာတောင်းဆိုလိုက်ပါတယ်အခုလိုတောင်းဆိုရတာဟာပွင့်လင်းမြင်သာမှုမရှိတဲ့အပြင်မြို့နယ်စစ်စီရေကော်မတီတွေမှဥပဒေနဲ့ဒေတာအခြေအနေကိုကောင်းစွာနားလည်သူနှုတ်ဦးကိုပြန်လည်ထည့်ပေးဖို့နဲ့တခြားကိစ္စတွေရှိနေတဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့ ANP ပါတီဒုတိယဥက္ကဋ္ဌဦးခိုင်ပြည်စိုးကပြောပါတယ်ဦးသိန်းစိန်အစိုးရလက်ထက်ကမြို့နယ်စစ်စီရေကော်မတီမှဒေတာခံများစုလေးစားရသူရက်သားနှုတ်ဦးကိုထည့်ပေးထားပေမဲ့တမတဦးထင်ကျော်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့အဲ့ဒီနှုတ်ဦးအစားဌာနဆိုင်ရာကအများလေးစားသူနှုတ်ဦးကိုအစားထိုးခဲ့တာပါတအပြင်အရင်အစိုးရလက်ထက်ကပူရီတောင်မြို့နယ်မှာနိုင်ငံတကာဖြစ်ခွင့်စစ်စစ်ဖို့တင်ထားတဲ့မွတ်စလင်နယ်ဖွာ38ဦးထဲက29ဦးကိုနိုင်ငံတကာစစ်စစ်ရေးကော်မတီကစစ်စစ်မှုမရှိဘဲနိုင်ငံတကာပြုခွင့်ရသူအဖြစ်အခုရက်ပိုင်းကတတ်မှတ်ခဲ့တာဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ပူရီတောင်မြို့ခံတွေနဲ့တံဃာရော်တွေကနေ ACD ဘုံတော်ကြီးကျောင်းမှာအရေးပေါ်စည်းဝေးတစ်ခုလုပ်ပြီးရှုတ်ချခဲ့ကြပါတယ်
မြန်မာအစိုးရတပ်မတော်နဲ့ကချင်တွက်လက်ရေးတပ်မတော် KIA တို့အကြားဩဂုတ်လ3ရက်နေ့စစ်ရေးတွေတက်မာလာပြီးအခုချိန်ဆိုရင်ကချင်ပြည်နယ်ဖားကန်၊မိုးကောင်းနဲ့နမ်ယာ၊ဟူကောင်းထိုင်ဝမ်ဒေသ၊ချထုစုရွှေမော်တွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာပါတယ်။အစိုးရတပ်နဲ့ KIA တပ်မဟာနဲ့တရင်14အကြာတိုက်ပွဲတွေပြင်းထန်လာတာကြောင့်လီဒိုလမ်းမပေါ်ကအစိုးရအထက်တန်းကျောင်းတွေကိုပိတ်ထားရပါတယ်။တိုက်ပွဲကြောင့် KIA တရင်14နေမြေရှိရွှေမော်တွေအားလုံးကိုလည်းပိတ်ထားရပြီးစစ်ဘေးဒုက္ခသည်တထောင်ကျော်နှိဆက်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်အရှိတ်ကံပိုက်တီလမ်းကြောင်းစဒုံဒေသမှာလည်းဒီတစ်ပတ်အတွင်းမှာပဲအစိုးရတပ်မတော်စစ်အင်အားဖြင့်စစ်ရေးလှုပ်ရှားမှုတွေတိတိတသားပြုလုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်ထိခိုက်သေးဆုံးမှုတွေရှိနေပေမဲ့နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။
21 ရာစုပြည်လုံးညီလာခံရေးနဲ့ပတ်သက်ပြီးချင်းလူမှုအဖွဲ့အစည်းချုပ်တင်ညှိနှိုင်းဖို့အတွက်ချင်းရက်ဖက်လူမှုအဖွဲ့အစည်းတွေတွေ့ဆုံပွဲကိုလာမယ့်ဩဂုတ်လ 22ရက်နေ့က နေ့နဲ့ဆက်၄ရက်နေ့ထိရန်ကုန်မြို့မှာကျင်းပတော့မှာဖြစ်ပါတယ်။လာမယ့်ဩဂုတ်လ 31ရက်နေ့ကျရင်စတင်ကျင်းပမယ့်ပြည်ထောင်စု ငြိမ်းချမ်းညီလာခံခေါ်21ရာစုပြည်လုံးညီလာခံမှာချင်းပြည်သူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆန္ဒတဘောထားထိထိရောက်ရောက်ပါဝင်နိုင်ရေးအတွက် ခုလိုတွေ့ဆုံဆွေးနွေးပွဲကိုကျင်းပဖို့စီစဉ်တာဖြစ်တယ်လို့ပွဲဖြစ်မြောက်ရေးကော်မတီကပြောပါတယ်။အဲ့ဒီတွေ့ဆုံဆွေးနွေးပွဲမှာချင်းပြည်နယ်မြို့နယ်၊ကိုးမြို့နယ်အပြင်စကိုင်းတိုင်းရခိုင်မကွေးမန္တလေးချင်းစာပေနဲ့ယဉ်ကျေးမှုကော်မတီတို့မှကိုယ်စားလှယ်9ဦးစီနဲ့စုစုပေါင်းကိုယ်စားလှယ်အယောက်80ကျော်ပါဝင်တက်ရောက်ကြမယ်လို့သိရပါတယ်။
တိုက်ထိဟူတောင်ပေါ်ကဟိုတယ်အခန်းပိုတွေကိုတလအတွင်းပိတ်သိမ်းဖို့ညွှန်ကြားချက်ကိုမလိုက်နာတဲ့ရိုးရိုးလေးဟိုတယ်ရဲ့လုပ်ငန်းလိုင်စင်ကိုပယ်ဖျက်လိုက်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဌာနမော်လမြိုင်ရုံးခွဲကနေသိရပါတယ်။ ဇွန်လ22ရက်နေ့ကတာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြုလုပ်ခဲ့တဲ့ကြိုက်ထီယိုစီတီရောဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးကနေဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနကနေခွင့်ပြုထားတာထက်ပိုဆောက်ထားတဲ့ရိုးရိုးလေးဟိုတယ်အခန်းတွေကိုပိတ်သိမ်းဖို့ဆုံးဖြတ်ထားချက်ကိုရိုးရိုးလေးကုမ္ပဏီကိုအတိပေးအကြောင်းကြားခဲ့ပေမဲ့လိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့လို့မြန်မာန
ခုသတင်းလော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒီလကုန်ပိုင်းလောက်မှာပြည်တော်စုညီငယ်ရေးညီလာခံကျင်းပဖို့ဆိုင်းပင်းနေတဲ့တချိန်ထဲမှာပဲကချင်ပြည်နယ်ဘက်မှာမြမတက်မတော်နဲ့ KAO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရပြီးတော့လောက်ကင်စားသောက်ဖို့အတွက်မလုံခြုံတဲ့အခြေအနေမှာရှိနေပါတယ်။ဖကံမြို့နယ်ကျူးစွတ်ကျေးရွာကစစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်။
ကချင်ပြည်နယ်ဖန်ကားမြို့နယ်ရာသူစုကျေးရွာနီးတဲ့ဝိုင်းမှာဖြစ်ပွားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ရာသူစုဒေသခံတွေနဲ့စစ်ပြေးဒုက္ခသည်တွေစားဝတ်နေရေးနဲ့သွာလာလုကင်ဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသခံသူကခုလိုပြောပါတယ်
အခုကဒေသခံတွေကအစအကုန်လုံးဘယ်နေရာကမှသွားလို့မရတော့ဒီကျွန်တော်တို့နေသွားတဲ့နေရာဒီမှာဘုံလုံးသားနေနဲ့ပြေးချိုးပြီးမှတော့ဘသူ့ကမှသွားခွင့်မပြုတော့ဘူးကချင်ယောက်ျားလေးတွေကိုအခု၄ယောက်ရှိပြီသူတို့ဖမ်းထားတာကိုကမိုင်းလေးနဲ့ကြောက်ရတယ်သူတို့ဖမ်းမှာကိုလည်းကြောက်ရတယ်
တိုက်ပွဲတွေကြောင့်လူရင်900ကျော်ဟာရှာသူစွတ်ကျေးရွာတွင်ကဘုံကြီးကျောင်းတွေခရစ်ယာန်ဘုရားကျောင်းတွေမှာခိုးလုံနေကြရပါတယ်ရှာသူစွတ်ကျေးရွာနီးတဲ့ဝိုင်းနဲ့ရွှေမော်ဘက်ကထွေပြေးလာတဲ့သူတွေကိုဘာသာရေးဖွဲ့စည်းတွေ KIA တိုင်းရင်းစလေးရဲ့ကူညီနဲ့တန်လိုင်းဘက်ကိုထွက်သွားနိုင်အောင်လှုပ်ဆောင်ပေးနေတယ်လို့ဒုက္ခသည်ဦးအိုက်ဆိုင်ကဆိုပါတယ်
။ကျွန်တော်တို့ကဟိုဆိုင်ချင်းမော်နေပေါ့အဲ့လိုမျိုးအဆက်တွေလုပ်ပြီးမှထွက်ခွင့်ပေးမယ်ဆိုမှကျွန်တော်တို့အဲ့လိုပဲလမ်းလည်းမကြည့်ဘူးလို့လာခဲ့ရ။
တိုက်ပွဲတွေကြောင့်ရွှေမော်သွင်းမှာပိတ်မိနေတဲ့သူအယောက်ထောင်ကျော်ခန့်ရှိနေသေးတယ်လို့သူကဆိုပါတယ်။လောလောဆယ်ဆယ်မှာတော့မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားမှာစစ်ရေးအရှိန်မြင့်တက်နေစေလို့KIO တရင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဒုပမှုကြီးနော်ပူကဆိုပါတယ
်တက်လာတဲ့ဒီတပ်မတော်ဘက်ကဒီစားတဲ့တစ်ချောင်းရဲ့ပြန်ဆုတ်တာတော့မရှိဘူးတိုက်ပွဲတော့ဖြစ်ဖြစ်အောင်ပါပါဒီမှာလို့ပြောရပါလား
တိုက်ပွဲတွေကြောင့်တိမ်းချောင်နေရတဲ့စစ်ပြေးတွေအတွက်လက်မတီမြို့နယ်က NLD နဲ့လူမှုကူညီရေးအသင်းဖွဲ့တွေဖားကန်မြို့နယ်ကပြည်ကမ်းဖြိုးပါတီဝင်တွေ KPC ကချင်နှစ်ချင်းခရိယံဖွဲ့ချုပ်ပမော်ချီပြု SI ဖွဲ့တို့ကနေစံနဲ့လူ၃ဆောင်ပစ္စည်းတွေကိုလူသန်းကူညီပေးနေပေမဲ့လည်းဖိကာခက်ခဲရှိနေစဲလဲဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်လူအခွင့်အရေးဖောင်ဒေးရှင်းဘာမာလင်းနဲ့မြမအရေးပူပေါင်းဆောင်ရွက်သူများအဖွဲ့တို့ကနေပူပေါင်းပြီးပြည်တွင်းနေရဲစွန့်ခွာတိမ်းရှောင်နေရသူတွေရဲ့အခြေအနေနဲ့ဆက်လင်းလို့လူမသိသူမသိဘဝများအစီရင်ခံစာကိုဩဂတ်လလယ်လောက်မှာထုတ်ပြန်ခဲ့ကြပါတယ်။လက်ရှိမွန်ပြည်နယ်ဒေသကပြည်တွင်းနေရဲစွန့်ခွာတိမ်းရှောင်နေရသူတွေရဲ့အခြေအနေဘယ်လိုရှိပြီးဘယ်လိုအခက်အခဲစိန်ခေါ်မှုတွေရှိနေပါသလဲဆိုတာနဲ့ပတ်သက်ပြီးတော့မိရင်စနိုင်းကနေခုလိုစူးစီးတင်ဆက်ထားပါတယ်။
ဒုက္ခသည်တွေပြည်တွင်းနေရဆုတ်ခွာတန့်ဆောင်နေရသူတွေနေရပြန်ပို့တဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကလုံငါစီစဉ်တရိတာနိုင်အမွန်ကအခုလိုပြောပါတယ်
။အဓိကဒီပြည်ပြည်မှာတကယ်နိုင်ငံရေးအရာဟာဖြည့်ရှင်းချက်တွေနိုင်ငံရေးဆိုင်ရာသဘောတူညီချက်တွေမလို့ဆက်ရှိသေးဘူး။မရှိသေးတဲ့အခါကျတော့ဒီ IDP တွေပြောတော့ refugee တွေပြောတော့နေရရုံပြန်ပို့တဲ့ကိစ္စမှာနော်ကျွန်တော်တို့မိသားစုကိုဖွဲ့ဝေပေးဖို့နော်အလုံးစုံရေးအစီအမံတွေကိုဆောင်ရွက်ပေးဖို့သူတို့တို့ရေးရှိဒါဒီရပ်တည်နိုင်မဲ့ဒီသုံးကျော်စိတ်ချရတဲ့ဒီ တည်ငြိမ်မှုတွေကိုကျွန်တော်တို့ဖန်တီးပေးဖို့ဆိုတာ
မွန်ပြည်တပ်ပါတီထိုင်း6ဒေသတွေမှာနှစ်ပေါင်း20ကျော်ကြာနေထိုင်လာခဲ့ကြတဲ့မွန်ပြည်တွင်းနေရစွတ်ခွာတန့်ရှောင်နေရသူ IDP တွေမှာလုံလောက်ပြီးရေရှည်ခိုင်မြဲတဲ့အသက်မွေးဝန်းကျောင်းတွေမထူထောင်နိုင်သေးတဲ့အပြင်ထောက်ပံ့မှုတွေလည်းတစ်နှစ်သက်တစ်နှစ်ရော့နေလာပြီးတော့လက်ရှိမှာစားနပ်ရိက္ခာနဲ့ကျမရေးဝန်ဆောင်မှုတွေအတွက်အထူးအစိုးရရင်ပူပန်နေကြတယ်လို့လည်းနိုင်အဲမွန်ကပြောပါတယ်မွန် IDP တွေကိုနယ်စပ်ကူညီပေးရညွတ်ပေါဖွဲ့ DPC နဲ့နီပွန်ဖောင်ဒေးရှင်းကကူညီထောက်ပပေးနေပေမဲ့လက်ရှိမှာထောက်ပမှုတွေလျှော့ချလာတယ်လို့မွန်ကယ်ဆယ်ရဲနဲ့ဖွဲ့ပြည်ရေးကော်မတီကပရိုဂရမ်မန်နေဂျာနိုင်အောင်စွန်းကပြောပါတယ
်အခုနောက်ပိုင်းကျတော့အဲ့ဒီဖွဲ့ကသူတို့ရဲ့မူဝါဒကြောင့်ပေါ့နော်သူတို့ဒီ IDP တွေကိုဒီရိတ်ခါဒီနော်ဆို6လနောက်ပိုင်းဆို3လနောက်ပိုင်းအခုချိန်မှာကျတော့
လောလောဆယ်မှာမွန် IDP လူဦးရေ 35,000 ခန့်ရှိပြီး1994ခုနှစ်ကထိုင်းနိုင်ငံမှမြန်မာနိုင်ငံဘက်သို့အတင်းအကျပ်ပြန်ပို့ချင်းခံခဲ့ရပြီးဒုက္ခသည်များအဖြစ်မှပြည်တွင်းနေရစွတ်ခွာတန့်ရှောင်နေရသူများအဖြစ်မွန်ပြည်တပ်ပါတီထိုင်းချောက်ဒေသများဖြစ်တဲ့ခလောက်ခနီဘလက်သွန်ဖိုက်ချဲတိုက်ရေချောင်းပြားဒေသနဲ့တဝဲချောင်းပြားဒေသတို့မှာကနေ့ထိနေထိုင်နေကြရပါတယ်။ IDP တွေဟာဒေသတွင်းစည်းရေးပဋိပက္ခတင်းမာမှုလေယာချမြေအသိမ်းခံရမှုလူခွေးရချိုးပေါက်မှုတွေကြောင့်အိုးအိမ်ဆွတ်ရွှေ့ပြောင်းနေရသူများဖြစ်တဲ့ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမစ္စတာဆုံထောင်းနဲ့ရှန်တန်ရင်သားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးရုကနေရန်ကုန်မြို့မှာတွေ့ဆုံကြပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်တယ်လို့မိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။တောက်ကြနေမနေ့ခင်မှာတော့ကျမရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်ဆန်းစုကြည်ကိုဒီကနေ့တရုတ်ဝန်ကြီးချုပ်လီခေချန်ကနိုင်ငံတော်ကွန်ပျူတာဖွင့်နဲ့ကြိုဆိုပါရယ်။အဲဒီနောက်ခေါင်းဆောင်တို့ဦးဆွေးနွေးကြတာမှာမြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းပေါ့ရမှာပါရယ်။ဒေါ်ဆန်းစုကြည်ရဲ့အခုတရုတ်နိုင်ငံခီးစဉ်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်သက်နိုင်ရပြီးအစိုးရဖွဲ့ပြီးကြတဲ့ကဆိုရင်ပထမဆုံးနိုင်ငံတော်ဆင့်ခီးစဉ်ဖြစ်ပါရယ်။ဒေါ်လာ 3.6 ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားတဲ့အေယာဝတီမြို့ပေါ်ကမြေဆုံဆဲစီမံကိန်းရပ်ဆိုင်းထားတာကိုတရုတ်နိုင်ငံဘက်ကပြန်ဆကျင်နေတာပါ။ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်တာမှာထိခိုက်ဒဏ်ရာရပြီးသွေးတွေဖုန်တွေနဲ့ဖုန်းလွှမ်းနေတဲ့ကလေးငယ်လေးရဲ့ထိလန့်မွေရုပ်ပုံကိုပုံမှန်သတင်းမီဒီယာတွေမှာရောလူမှုကွန်ရက်မီဒီယာတွေမှာပါထုတ်လွှင့်ဖြန့်ဝေနေကြတာမျိုးကမ္ဘာတစ်ဝန်းကလူတွေတွေ့ကြရပါတယ်။မျက်နှာမှာဖုန်တွေသွေးတွေပေးချန်နေပြီးကြက်တေတေပြီးတော့အားပြတ်နေပုံရတဲ့ကလေးငယ်လေးအရေးပေါ်လူနာတင်ရင်ကားတဲ့ကလေမော်ယောင်ခုံလေးတလုံးပေါ်မှာထိုင်နေတဲ့ပုံကိုစီးရီးယားအတိုက်ခံလှုပ်ရှားသူတွေကထုတ်လိုက်တာပါဖက်ဒူလာဂူလန်နဲ့ဆက်ဆက်သူတွေကိုတူရကီရဲတပ်ဖွဲ့ကဒီကနေ့မနေ့အာယုံမတက်ခင်မှာဖမ်းဝရမ်း200နီးပါးကိုထုတ်ပြန်ပြီးတော့နေရာထဏတရားကျော်ကိုရှာဖွေစစ်ဆေးတာတွေလုပ်ပါတယ်ပြီးကြတဲ့လကအာနာသိမ့်မှုကြိုးစားမှုရဲ့နောက်ွယ်ကစီစဉ်သူဖြစ်တူရကီအစိုးရကဆွဆွဲထားတဲ့အမေရိကန်မှာနေထိုင်သူတူရကီဘာသာရေးကောင်းဆောင်ဖက်ဒူလာဂူလန်နဲ့ဆက်ဆက်ရှိတယ်ဆိုတဲ့လူတွေကိုရဲတပ်ဖွဲ့ကဆက်ရှာနေတာပါကူလန်ရဲ့ပဒါရေးဆိုင်ရာလုပ်ငန်းတွေကိုရန်ပုံငွေထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့သူ့ကိုထောက်ခံသူတွေအကြားအဆက်ဆက်ကိုရှာဖို့အတွက်တူရကီဗဏ္ဍာငွေကြေးဆိုင်ရာရဲတပ်ဖွဲ့ကဦးဆောင်ပြီးတော့အခုလိုရှာဖို့စစ်ဆေးတာတွေလုပ်တာပါ။အိုလံပစ်ရေကူးပြိုင်ပွဲမှာဝင်ပြိုင်ခဲ့တဲ့အမေရိကန်ရေကူးအသင်းကရေကူးအားကစားသမား2ဦးဟာလူရက်ခံရတယ်ဆိုတဲ့ဖြစ်ရပ်တစ်ခုနဲ့ပတ်သက်တဲ့မေးခွန်းတွေကိုဖြေဖို့အတွက်ရီယိုဒီဂျနီရိုမြို့မှာထင်းထင်းခံရတယ်ဆိုတာအမေရိကန်အိုလံပစ်ကော်မတီကအတည်ပြုလိုက်ပါတယ်။ဂန်နာဘန်းစ်နဲ့ဂျက်ကွန်ဂါရိုကိုရီယိုအိုလံပစ်ကနေအမေရိကန်ကိုပြန်မဲ့လေယံပေါ်ကနေမနေ့ကခေါ်ချသွားပြီးလေစိတ်တဲကအထူးရတပ်ဖွဲ့အခြေစိုက်တဲ့နေရာကိုချက်ချင်းပဲခေါ်သွားပါတယ်။နောက်ထပ်အသင်းမှာ James Fan အပါအဝင်ယခုအကစားသမားစုစုပေါင်း၄ရက်ကိုဘရာဇီးလ်မှာလူခံရတယ်လို့သူတို့ကပြောတာပါခင်ဗျာ
။ဂ ကြာသပတေးနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bamis.voanews.com မှာနှာစင်နိုင်ကြပါတယ်။တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနှာစင်နိုင်ပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.